Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်ဗျာဇန်နဝါရီလ30ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19 25နဲ့30မိနစ်တို့အပြင်လိုင်းလံမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇွန်ဝိုင်းကဆောင်ရွက်ပေးသွားမှာပါခင်ဗျာဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့အင်တာနက်အသုံးပြုမှုထပ်မံကန့်သတ်ဖို့မြန်မာစစ်ကောင်စီကပြင်ဆင်နေတာတာလပစ်ဖက်ထိန်တုံမြောက်ကိုရီးယားကထပ်မံဆက်သတ်ပြုလုပ်ခဲ့တာကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းကပ်ပြန်အတုပြုလုပ်သူသူနာပြု2ဦးကိုအမေရိကန်နိုင်ငံနယူးယောက်မြို့မှာဖမ်းဆီးလိုက်တာစတဲ့ဒီလိုထိတ်တန့်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှာဆိုရင်တော့ဩစတြေးလျကတနာကြောက်တန်းနေအကြောင်းဂါနာနိုင်ငံကရှားပါလိတ်မျိုးတွေရဲ့အခြေအနေအမေရိကန်သမ္မတဘိုင်ဒန်ရဲ့သမ္မတတက်တန်းတနေ့အတွင်းတိုးတက်ပြောင်းလဲမှုအခြေအနေနဲ့ဟောင်ကောင်ကျွန်းသားတွေပြပနိုင်ငံကိုထွက်ခွာဖို့ပြင်ဆင်နေကြတဲ့အကြောင်းတွေကိုနားဆင်ကြရပါမယ်။အဲ့နောက်ပိုင်းအပတ်စဉ်အစီအစဉ်တွေမှာဆိုရင်တော့
အဓိကဖေရဒီမိုကရေစီပြင်ရင်ချာတာကိုရေးဆွဲရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်တော်လိုင်းကာလတစ်လျှောက်လုံးမှာအခြေခံပြီးတော့မှလှုပ်ဆောင်သွားနိုင်မှုနဲ့ဒီတ
ော်လိုင်းရေးမှာတည်ဆောက်မဲ့ဖက်ဒရယ်ပြည်ထောင်စုအကြောင်းဆွေးနွေးတင်ပြထားတဲ့မြမမီဒီယာကမ္ဘာမြန်မာမီဒီယာအစီအစဉ်ကိုနားဆင်ကြရပါမယ်။အဲဒီနောက်မှာတော့မြန်မာပြည်ကမှပေးစာများကဏ္ဍသတင်းတွေကတုတ္တအစီအစဉ်နဲ့ကမ္ဘာတစ်လွှားထူးခြားတဲ့သတင်းအစီအစဉ်တွေကိုနားဆင်ကြရပါမယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့သတင်းဝင်ညအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုဥတ္တမောင်သားနဲ့နန်းလောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
။ Internet အသုံးပြုသားတွေကိုပိတ်ပင်နိုင်တဲ့ Internet လုံခြုံရေးဥပဒေအသစ်ကိုမြန်မာစစ်ကောင်စီကပြဋ္ဌာန်းဖို့စီစဉ်နေပါတယ်။ဒီဥပဒေကြအရဆိုလို့ရှိရင်အင်တာနက်တက်နေသူကိုတခြားနိုင်ငံကနေတက်နေတယ်လို့ယူဆအောင်ခြေအဖျောက်ပေးတဲ့ VPN app အသုံးပြုလို့ရှိရင်ဒါမှမဟုတ်အင်တာနက်ပေါ်ကနေလောင်းကစားပြုရင်ထောင်ဒဏ်တစ်နှစ်ကနေ3နှစ်ငွေဒဏ်350အထိပြစ်ပေးနိုင်အောင်လည်းရေးဆွဲထားတယ်လို့တက်ကြွလှုပ်ရှားသူတွေကပြောကြပါတယ်ဥပဒေမူကြမ်းကိုမနစ်ကထုတ်ပြန်ထားခဲ့ပြီးလာမယ့်အပတ်မှာအတည်ပြုပြဋ္ဌာန်းလိမ့်မယ်လို့မျှော်လင့်နေကြပါတယ်လောလောဆွာပြောဆိုခွင့်ကိုဖိနှိပ်လိုတဲ့ရည်ရွယ်ချက်နဲ့ထိမ့်ချုပ်ရေးနီလာအတွက်ဒီဥပဒေကဖြစ်တယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဦးအောင်သူငင်းက writer သတင်းဌာနကိုပြောပါတယ်ဒီဥပဒေကိုပြဋ္ဌာန်းခဲ့ရင်လောလောဆွာသတင်းစစ်မှုပျက်စီးစေပြီးမြန်မာနိုင်ငံအတွင်းမှာစီးပွားရေးလုပ်ငန်းတွေတရားဝင်ထိထိရောက်ရောက်လုပ်နိုင်စွာအပေါ်တိုက်ရိုက်တည်ရောက်မှုရှိလိမ့်မယ်လို့နိုင်ငံခြားစီးပွားရေးလုပ်ငန်း10ခုကလည်းကြေညာချက်ဆောင်ထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီရဲ့အခုလိုဖိနှိပ်မှုကိုကောင်ကွက်ဖို့အတွက်ဒီမိုကရေစီရေးလှုပ်ရှားကြသူများကအာနာသိမ့်နှစ်ပတ်လည်နေ့ဖေဖော်ဝါရီလ1ရက်နေ့မှာအတန်တိတ်ဆန္ဒပြပွဲဆင်နွှဲဖို့စော်ဩထားကြပါတယ်မြောက်ကိုရီးယားဟာတလားပြစ်ပယ်ထိန်ချက်ဒုံးကျည်တစင်းကိုတနင်္ဂနွေအစောပိုင်းကစမ်းသပ်ပြစ်လွတ်လိုက်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောကြားပါတယ်လွန်ခဲ့တဲ့၄နှစ်အတွင်းစမ်းသပ်ခဲ့သမျှမှာအဝေးဆုံးပြစ်နိုင်တဲ့ဒုံးကျည်ဖြစ်ပါတယ်ဒီတလအတွင်းစက်တစ်ချိန်မြောက်ပြစ်ခတ်တာဖြစ်ပြီးတလအတွင်းပြစ်ခတ်စမ်းသပ်မှုစံချိန်တင်လိုက်ပါတယ်ဒုံးကျည်ကိုခမမအနေထားနဲ့ပြစ်လွတ်ခဲ့တာဖြစ်ပြီးအမြင့်ကီလိုမီတာ2000မိုင်အားဖြင့်1100မိုင်လောက်အထိရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်ဂျပန်စစ်ဘက်ကလည်းစောင့်ကြည့်နေခဲ့ပြီးအလားတူသုံးသက်ချက်အတိုင်းသုံးသက်တဲ့အပြင်ဒုံးကျည်ဟာမိနစ်30ကြာအထိပြန်တန်းခဲ့တယ်လို့လည်းပြောပါတယ်ဒီချက်လက်တွေအရမြောက်ကိုရီးယားဟာဒုံးကျည်ကိုစမ်းသပ်ပြစ်လွတ်ရမှာအိန္ဒိယနိုင်ငံတွေပေါ်ကျော်ဖြတ်သွားစရာမလိုတော့ပဲစမ်းသပ်လို့ရသွားတာကိုပြတ်တာပါတယ်စမ်းသပ်ပြစ်လွတ်လိုက်တဲ့ဒုံးကျည်ဟာကီလိုမီတာ4500မိုင်အားဖြင့်2800မိုင်နီးနီးသွားနိုင်တဲ့ဟွာဆောင်စနစ်ဒုံးကျည်နဲ့တူတယ်လို့ကာကွယ်ဆိုင်ရာသုံးသပ်သူတွေကပြောကြပါတယ် Indo-Pacific Data American Sit ဌာနချုပ်ကအခုလိုစမ်းသပ်မှုကိုရှုတ်ချလိုက်ပါတယ်ဂျပန်နဲ့တောင်ကိုရီးယားတို့ကလည်းသူတို့ရဲ့အမျိုးသားလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးတွေခေါ်ဆိုကျင်းပကြပါတယ်။ဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချုပ်ဖော်တာဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ်။ COVID-19 ကာကွယ်ဆေးထိုးပြီးကြောင်းကပ်ပြားတူတွေလုတ်ပြီးဒေါ်လာ1,000,000,000လောက်ရယူခဲ့ကြတဲ့ Long Island အရက်ကသူနာပြုနှစ်ယောက်ကိုအမေရိကန်နိုင်ငံနယူးယောက်အာဏာပိုင်တွေကဖမ်းဆီးလိုက်ကြပါတယ်။နယူးယောက်ကာကွယ်ဆေးထိုးအချက်လက်အင်တာနက်စာရင်းမှာအချက်လက်လွဲတွေကိုထည့်သွင်းခဲ့ကြတယ်လို့အာဏာပိုင်တွေကပြောပါတယ်။လ Luji Diago Dola Nia Nase Gladiaco, Shisanga Dola no net, cut a two look big at be. Do not you, Julie, D. Vuono ye, Ama, with that dollar, go think Pansy Migadello, Suffolk here, so a shiny young up your body. New Zealand and Amaro, Wendy Joe, Jacinda Ardenha, Auckland Mugu lay in sea a la key the Diaca, Covish Nina Jow. Inganeti, a nekata cantare, who down she do rega up your body. Wendy Joe got, Janja, Mama, she body. India and Amaro, Nasalina, a drink covet, portrait do. Nothing don't down lay down near she set the out she jow. Jamai Wunitana up your body. Russia and Amaro, Saninima, the ne portrait do, the thing jaw to our care body. Money don't a Taiwan will COVID 19 car was a mea out, you got peso get a low. Taiwan to the Tamra, William Laiha. American beer on Zuma, the top Nagai. Taman Susalai P. American Luto, Matia Kule, American. Kagwaze Luda on Sawyer Peter to a Jesu Tinjong Taman Pioso Lipare. Germany Nanga Bio and Tech get the ball to Nija Maya on. Tioga Paytag at the Lu Taiwan Tamra. Sai Ingwen got Manika Suswagger at Dai. Dudia Tamraga Kulu Taman Pioso Lita Pibare. Tioga di Suswajako say so Manso Jinso get be. Daha loves that up to the Lu Piogabare.
And then Yavem Yamavada season ago. Now I go Nagane, Sen IT. Lightometer Seko, kilohertz, Tingaling Atonia. Lightometer Nasanga, kilohertz, Titi Shekontonia. Lightometer Tonsene, kilohertz, Kotontongaropian. Senate in Ingrima, Lilamita Diagoze, kilohertz, Tinga Kongangani, pure tolling penivaration.
VOM Yamavan yet the Ningrin in Yavet season ago, Sapiro tolling a barre. Ireland again Kalu Pilebima Russia Ro see Legimebo, Ireland Asoyaga Soy Nirajao, Nia Pianlo Melo, Russia Roga Piovare. Ukraine and Russia Ro Jujo Pop Pinsinereso P Atlantic Sacha Upwe, Nito Mahame Nangarine, Russia Roja, Dima Muri Tula Jimabe, Ireland Kalu, Pilebima Russia Ro see Legimo Pinsinerava, February Laton Yanigan Shieniti, Ireland and now down pet the young Azema and Gualama, Russia Ro see Legimo Pinsinapare. Erinia, Nanganagapan, Yibin and Ame Pipeme, Ayala, see why his own tema, Shira Pipare. Digalaha, see Lo Shamurinet, Dema Murito, and Loa met Chem Hopulo, Ayala Nangan Chai Wuni, Simon Govenega, Didima Tema Piosu Cavare. Napalunganigo, now Shamapia, see Legion Murigo, Ayala, see why his own Abin Pema near Piano Melo, Ayala Sanya, Rashata, Ama, Yuri Filatovia, Topian Chego, Dayon Facebook, Samina Masinega, Din Havare. Ayalaha, Nito Powenningam Hobe Mele, Uropa Damga Iuya Powenningam Pipare. Ukraine and Apo Rashaga, Yalunere Luya de Hantana and Yuapi, Rasha Apo, Peso, Dankamure, Jepimia, Chamanime, Mujan Diago, Pretending and Gadi, the name of the Matopia Moshibare. Dipiarancha, Aya, Pretending at Danka Peso Murigani, Buduma, Kinlumam Hobulo, Pretending and Chai Wuni, Liz Traska, Pretending Sky Trin Hanago, Dignit, the name of Piovare. Russia Asoya Apo Taku Pisire Begomni Miogomso Pima Tabido Dankama Pidetwe Russia Tamada Vladimir Pudinye Soya Powene Shampone Lumayaro Bulo Wunyi Traska Piovare Britain Wunyecho Boris Johnson Gale Ukraine or Russia Ro Jujome Sueno Nido Tapo Repeka Api Kunyi Dwamelo Latalo Piosu Tarawa Ukraine Russia Neza Miaupe Ship and Dumped Waima Russia Tapo in the Thing Lot Taswe Tabare Iran nuclear season, Yetan Lime, so in Danka Peso Mure, Yoking Bibo, Pianai Mare, so we may soon worry, Mialo Polo Jang, Pinet Tamra, Emmanuel Macronga, Iran Tamra, Ibrahim Rizigo Pioso Kerelo, Pinet Tamra, Yonga Tignet Pioware, Idrilo Tijare, Pinet Jamri Prudene, American Uga, Natausanga, Iran nuclear the Botu Sajago Piamiro at that Dumbo Chopanirawa. Tabemele, Diziman, the second year Negrega, Satin, Kere, Sunibore, Shichin, Tiolareta, Yaladim, Tremola, de Bulo, and now Nanga, Tanamanriga, Piovare. Let's all like I'm Piana near Dodemuri, Mianzoya, Lachi, Shila, Vipide, Viennaga, Iran Nuclear, Sunibuego, Shame, Mimolojang, Tamra, Macronga, Iran Tamarago, Sinega, Telefone, Piosu Kerelo, Pinti Tamra, Yonga, Topia Mare. Iran Pegale, Nuclear Yena Patelo, Tanamaye Nilane, Pishara, Pinesia, Shijang. The ball to Nimuraima, the sign of Alo, Shishin Lene, long loud a Greek word with Hashibulu Aja only Pipio Jacarello, Topian Chema Popia Tabare. အာရဗ်စော်ဘွားများပြည်ထောင်စု UAE ကိုအစ္စရေးသမ္မတ Isaac Herzogga တနင်္ဂနွေနေ့ကအလဲပါရောက်ရှိပါတယ်အီရန်နျူကလ িয়ার သဘောတူစာချုပ်ပြန်လည်အသက်သွင်းမှုကမ္ဘာအင်အားကြီးနိုင်ငံတွေကြိုးပမ်းနေတာနဲ့အမျှဖင်လယ်ကွေ့ဒေသတွင်တင်မာမှုတွေတိုးလာနေချိန်မှာပဲဒေသတွင်းနိုင်ငံတွေကြားဆက်ဆံရေးခိုင်မာအောင်အစ္စရေးသမ္မတကအခုလိုပထမဆုံးအလဲပါရောက်ရှိတာဖြစ်ကြောင်းသမ္မတယုံကပြောပါတယ်အမေရိကန်ပြည်ထောင်စုရဲ့အားထုတ်မှုနဲ့2020ခုနှစ်ကအီဘရာဟင်အက်ကော့ငြင်းချမ်းရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့ UAE, Bahrain နဲ့ Israel တို့ကအီရန်နဲ့မဟာမိတ်တို့ရဲ့ဒေသတွင်းစည်းအင်အားတွေနဲ့ပတ်သက်လို့ဆိုမှုရှိနေကြတာပါSaudi Arabia အစိုးရနဲ့ Israel တို့ကြားတန်တမာဆက်ဆံရေးမရှိပေမဲ့ Islam ဘာသာဝင်တွေအထွတ်အမြတ်ထားရနေရာနှစ်ခုရှိတဲ့ Saudi နိုင်ငံနဲ့ဆက်ဆံရေးတည်ဆောက်ဖို့ဆန္ဒရှိကြောင်း Israel ကပြောပါတယ်။ Tamra Hazon ကိုနိုင်ငံခြားရေးဝန်ကြီး Sheikh Abdullah bin Zayed Al Nahyan ကအဘူဒါဘီလိမ့်စိမ်းမလာရောက်အကျိုးဆိုပါတယ်။ Israel ဝန်ကြီးချုပ် Naftali Bennett ကလည်း UAE ကိုဒီဇင်ဘာလတုန်းကအလဲပါလာရောက်ခဲ့ပါသေးတယ်။အင်ရှစ်ဆန်မင်းသား Sheikh Mohammed bin Zayed ရဲ့ဖိတ်ကြားမှုနဲ့လာရောက်တဲ့ Israel သမ္မတ Hazard က UAE ကောင်းဆောင်တွေနဲ့တွေ့ဆုံမှုရှိတယ်လို့လည်းပြောပါတယ
်။နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့နားလောင်လို့တင်ပြပေးကြတာပါခင်ဗျာ။ VOA American အတန်းကနေတင်းငွေတွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့နိုင်ငံတကာသတင်းပြဖို့ချက်တွေကိုတင်ပြပေးတော့မှာမို့ပထမအဆုံးတော့ Australia နိုင်ငံကတဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းနဲ့စပါမယ်။ဩစတြေးလျနိုင်ငံကကမ္ဘာအကြီးဆုံးတန်တာကြောက်တန်းကြီးရှိရာပင်လယ်ပင်မှာပတ်ဝန်းကျင်ညဉ့်ညမ်းမှုတွေတိုက်ဖျက်ရေးအမေရိကန်ဒေါ်လာတန်း900ကျော်သုံးဆွဲဖို့အစိုးရကကြေညာလိုက်တဲ့အပေါ်ကွဲလဲတဲ့သဘောထားအမြင်တွေထွက်ပေါ်နေပါတယ်။ငွေကြေးအမြောက်အများအကုန်ကြခံသုံးဆွဲမဲ့အစီအစဉ်ပေါ်အစိုးရကဂုဏ်ယူပြောဆိုနေပေမဲ့သိပ္ပံပညာရှင်တွေကတော့ရာသီဥတုဖောက်ပြန်မှုပြဿနာကိုဖြေရှင်းဖို့ပိုအရေးကြီးတယ်လို့ထောက်ပြနေကြတဲ့အကြောင်း VOA သတင်းတောက် Phil Marser စစ်ဒနီမြို့ကနေသတင်းပေးပို့ထားတာကိုကိုခမောင်စိုးမင်းကပြောပြပေးပါမယ်ခင်ဗျာ။
ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာတဘာဝအမွေနှင့်စည်ရင်းဝင်အဖြစ်သတ်မှတ်ထားတဲ့တန်တာကြောက်တန်းကြီးကိုအဆင့်လျှော့ချသတ်မှတ်ဖို့သတိပေးနေတဲ့အချိန်မှာပဲဩစတြေးလျနိုင်ငံက6နှစ်ကြာစီမံကိန်းအတွက်ဩစတြေးလျဒေါ်လာတန်1000အမေရိကန်ဒေါ်လာ904တန်3ဆွဲပြည့်ထိမ့်သိမ်းမဲ့အကြောင်းကြေညာလိုက်ပါတယ်
And today, we're committing that $1 billion over the next 9 years. That's on top of the $2 billion we've already invested.
ကိုနစ်စီမံကိန်းမှာတော့မြေစည်းလွှာပြုံးတိမှုတွေလျှော့ချရေးစိုက်ပျိုးရေးလုပ်ငန်းတွေကပိုးသတ်ဆေးတွေဓာတ်မြေဩဇာတွေပင်လယ်ထဲမရောက်ရေးအစီအစဉ်တွေမှာအကုန်ကျခံသုံးစွဲသွားမယ်လို့လည်းပြောပါတယ်။တန်တာကြောက်တန်းတွေကိုစားတောက်ဖျက်ဆီးတတ်တဲ့ကြဲငါးတွေဥရိမဲ့ငါးဖက်မှုတိုက်ဖျက်ရေးအစီအစဉ်တွေလည်းပါဝင်မှာပါ။ဩစတြေးလျအန်နဝါထိမ့်သိမ်းဆောက်ရှောက်ရေးအသင်းကတော့အစိုးရရဲ့အစီအစဉ်ကိုကြိုဆိုလိုက်ပြီးရာသီဥတုဖောက်ပြန်မှုတံကိုတန်တာကြောက်တန်းတွေရင်ဆိုင်နိုင်ဖို့ရေဓုညဉ့်ဉန်းမှုကိုတိုက်ဖျက်ဖို့အရေးကြီးတယ်လို့လည်းပြောပါတယ်။တဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးစူဇန်လီကတော့အစီအစဉ်သစ်ဟာတိုင်းပြည်မှာတန်ဖိုးအရှိဆုံးတဘာဝယတနာကိုကာကွယ်နိုင်မှာဖြစ်တယ်လို့ဆိုပါတယ်။
This is an extraordinary investment in a reef. I don't think there's ever been one as large anywhere in the world. The reef economy is worth $6.4 billion. There are 64,000 jobs that depend on the reef.
If you live anywhere along one of our reef communities in Queensland, you know how important it is. So it's also about COVID recovery because our tourism operators are waiting for Australia dollar $6.4 billion. The reef economy is worth $6.4 billion.Queensland တိနေကတန်တာကြောက်တန်းနဲ့အသက်မွေးကြသူတွေအတိုင်းဝိုင်းကိုရောက်ဖူးရင်တော့ဘယ်လောက်အရေးပါလဲဆိုတာကိုသိလာပါလိမ့်မယ်။ COVID ကာယောဂါကပြန်ပြီးတော့နလန်ထူအောင်ကျိုးပမ်းမှုလည်းဖြစ်ပါတယ်။ Great Barrier တန်တာကြောက်တန်းကြီးရဲ့အလှကိုနိုင်ငံတကာခီးသွားတွေကိုပြသခွင့်ရဖို့အတွက်စောင့်စားနေကြပါတယ်
။သိပ္ပံပညာရှင်တချို့ကတော့ရေဓူးညဉ့်ဉန်းမှုတိုက်ဖျက်ရေးကျိုးပမ်းနေပြီမဲ့ကမ္ဘာတစ်လွှားကာဗွန်တန်းငွေထုတ်လွှင့်မှုတွေလျှော့ချနိုင်ခြင်းမရှိရင်ထူးခြားလာမှာမဟုတ်ဘူးလို့မြင်ရပါတယ်။ဩစတြေးလျနိုင်ငံအရှေ့မြောက်ကမ်းရိုးတန်းတစ်လျှောက်စတူယန်ကီလိုမီတာ334,400အတွင်းကကေဟဗေဒစနစ်ဟာရာသီဥတုဖောက်ပြန်မှုတွေရဲ့အန္တရာယ်နဲ့ရင်ဆိုင်နေရတာကိုလည်းသိပ္ပံပညာရှင်တွေတွေးရှိထားကြတာပါ။ပင်လယ်ရေအပူချိန်မြင့်တက်လာရကတန်တာကြောက်တန်းတွေမှာအယောင်အဆင်းတွေလည်းမေ့မိန်လာနေပါတယ်။တန်တာကြောက်တန်းထိခိုက်ပျက်စီးမှုတွေအပေါ်စိုးရိမ်မှုတွေကြောင့်အန္တရာယ်ကြောက်ရွံ့နေတဲ့သဘာဝအမွေအနှစ်စည်းမှာထဲဖို့ပ ပြီးခဲ့တဲ့နှစ်ထဲ UNESCO ကစဉ်းစားခဲ့ပြီးမဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်။ကုလသမဂ္ဂကပံ့ပိုးပေးထားတဲ့သုတေသနပညာရှင်တွေရဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလထဲထုတ်ပြန်ခဲ့တဲ့ကမ္ဘာ့တန်တာကြောက်တန်းစောင့်ကြည့်လေ့လာမှုအစီရင်ခံစာမှာတော့ကမ္ဘာတစ်လွှားမှာ2009ခုနှစ်ကစလို့တန်တာကြောက်တန်းတွေပျက်စီးဆုံးရှုံးမှုပမာဏ14ရာခိုင်နှုန်းရှိခဲ့ကြောင်းဖော်ပြထားပါတယ်။ရာသီဥတုဖောက်ပြန်မှုအလွန်ကျွံငါးဖက်မှုပတ်ဝန်းကျင်ညဉ့်ညမ်းမှုတွေအပါအဝင်ကမ္ဘာပေါ်ကဂေဟဗီရစနစ်တွေထဲမှာအန္တရာယ်အရှိဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့လည်းဆိုပါတယ်။ဩစတြေးလျနိုင်ငံကကမ္ဘာကျော် Great Barrier တန်တာကြောက်တန်းကြီးရဲ့အရွယ်အစားကတော့ဂျပန်နိုင်ငံလောက်ရှိပါတယ်ခင်ဗျာ
။ကိုကမောင်စိုးမင်းတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ဂါနာနိုင်ငံကရှာပါပင်လယ်လစ်တွေအကြောင်းကိုပြောပြပါဦးမယ်။ငါးဖမ်းပိုက်တွေနောက်အသားနဲ့ဥရောင်းစားတဲ့မုတ်ဆိုးတွေကြောင့်မျိုးတုံးပြောက်ွယ်မဲ့အရေးရင်ဆိုင်နေရတဲ့ပင်လယ်လစ်ငါးမျိုးဟာဂါနာကမ်းရိုးတန်းမှာရှင်သန်ကျဆားနေကြပါတယ်။လစ်ကောင်ရေပြန်ပြေးတိုးလာရေးပံပိုးဆောင်ရွက်ပေးရေးတငါတွေဖမ်းဆီးတဲ့လစ်တွေကိုကယ်ဆယ်ရေးနဲ့လစ်တွေရဲ့အတိုက်တွေကိုစောင့်ကြည့်ရေးအတွက်လူငယ်ဘောလုံးသမားတွေကဆောင်ရွက်နေကြပါတယ်။ဂါနာနိုင်ငံဂိုမာအိုဖက်ဒဲကနေစနာနူး.ပေးပို့တဲ့သတင်းကိုတော့မတ်တင်ကြီးထိုက်ကပြောပြပေးမှာပါခင်ဗျာ
။ဂါနာရဲ့ကန်ယူတန်ဂိုမိုဖက်တာပတ်ဝန်းကျင်မှာလက်ခုနေဟာပုံမှန်တွေ့နေချရတဲ့အရာတွေပါ။ပင်လယ်လိပ်မျိုးစိတ်ခုနှစ်မျိုးထဲမှာ6မျိုးကမျိုးသုံးပျောက်ွယ်လူဖြစ်နေပြီလို့တာယိုင်တိရစ္ဆာန်ရန်ပုံငွေအဖွဲ့ WWF ကပြောပါတယ်။ဒီထဲကမျိုးကွဲ၅ခုကဂါနာကအတိုက်တွေမှာကျဆားလေးရှိတယ်လို့လည်းတက်ကြွလှုပ်ရှားသူတွေကပြောပါတယ်။Environmental Justice Foundation ကပီတာခဆာနာကအခုလိုပြောပါတယ
် Over the years we are only now
နှစ်တေကုန်လွန်လာတာနဲ့အတူအခုဆိုရင်ဂါနာကအတိုက်အမြုံတွေမှာဒီမျိုးစိတ်တွေတဲက၄မျိုးဒါမှမဟုတ်၃မျိုးလောက်ပဲမှတ်တမ်းတင်ထားပါတယ်ဆိုလိုတာကတော့ဂါနာမှာဒီလိပ်မျိုးစိတ်နှစ်ခုဆုံးရှုံးသွားပြီဆိုတာပဲဖြစ်ပါတယ်
6ကီလိုမီတာရှည်တဲ့ကမ်းစပ်တစ်လျှောက်ငါးဖမ်းပိုက်တွေနဲ့ညှိတာကြောင့်ဒါမှမဟုတ်လဲအသားနယ်ဦးရောင်းစားဖို့ဖမ်းဆီးခံရတာကြောင့်နှစ်စဉ်လက်ကောက်ကြီး50လောက်တည်ဆုံးနေတယ်လို့ငါးဖမ်းသမားတွေကပြောပါတယ်။အမအကိုဖိုကတော့လက်သားရောင်းသူပါ။အ
ော်ရတဲ့အော်ရနမ်ဩဘိပေဩဘိဆုံပေ
လက်သားကနုညံ့ပါတယ်။ကြိုက်တဲ့သူရှိတယ်လို့မကြိုက်တဲ့သူလည်းရှိပါတယ်။လက်ရရင်တော့ဂလီစာတွေကိုကျမချက်ပြီးဒီမှာရောင်းပါတယ်။ချမ်းတဲ့အသားတွေကိုတော့ချက်တိုက်ပြီးဈေးမှာရောင်းပါတယ်
။ Obia pe bi no to bua ha. Obia wan to bua.
လက်ချံလိတ်တွေကိုကဲတင်ရေးအသင်းတစ်ခုကစ조사နေပါတယ်။လိတ်တွေကိုကာကွယ်ပေးရေးအတွက်2019ခုနှစ်ကတည်းက Federal Youngster Bowling Club ကတာဝန်ယူလုပ်ပါတယ်။ Federal Youngster Bowling Club ရဲ့နှီးပြ Daniel Kwasi ကအခုလိုပြောပါတယ်။
There has been the need for us to educate the community.
လူမှုအတိုင်းဝိုင်းကိုပညာပေးရေးအတွက်ကျွန်တော်တို့လိုအပ်နေရပါ။ဘောလုံးအသင်းဟာလူမှုအတိုင်းဝိုင်းအတွက်ဖြစ်ပါတယ်။ကျွန်တော်အမြဲပြောသလိုပါပဲ။ဒီအသင်းဟာလူထုကိုအခြေပြုတဲ့အသင်း၊လူထုအတွက်အသင်းဖြစ်တာကြောင့်ပါ။ဒါအပြင်မြို့ရဲ့အကြီးအကဲကလည်းဘောလုံးကလပ်ကိုပံ့ပိုးနေသူဆိုတော့ဒီလူမှုအတိုင်းဝိုင်းမှာအားလုံးကဒီအသင်းကိုအားပေးကြပါတယ်။ဒါကြောင့်လူမှုအတိုင်းဝိုင်းအတွင်းပညာပေးဖို့အတွက်ဒီအချက်ကိုကျွန်တော်တို့ထိတိမိမိအသုံးချရတာပါ။
လိတ်တွေကျင်းဖွဲ့တဲ့ရာသီအတွင်းမှာဆိုရင်လိတ်ဥတွေနောက်ကျင်းဝတ်တဲ့လိတ်တွေကိုမုတ်ဆိုးတွေနဲ့တခြားသားရဲတိရစ္ဆာန်တွေရံကာကွယ်ရေးအတွက်ဘောလုံးအသင်းကနေဝင်ချိန်ကနေမနေ့အာယုံတက်ချိန်ထိကင်းဆောင်ချပါတယ်။ရင်းနေသရဝါတွေကိုကာကွယ်ပေးရေးအရေးကြီးတဲ့အကြောင်းကိုလည်းလူမှုအတိုင်းဝိုင်းတွင်ကလိတ်သားရောင်းသူတွေငါးဖန်သမားတွေကိုတွေ့ပြီးဘောလုံးသမားတွေကပညာပေးကြပါတယ်။ဒီကျိုးပန်းမှုတွေကအကျိုးရှိတယ်လို့လဲဂါနာရဲ့ Environmental Justice Foundation ကပြောပါတယ်2019-2020ပြည်နှစ်အတွင်းလိတ်တွေကျင်းဖွဲ့တဲ့ရာသီမှာ48ကောင်ဖမ်းဆီးတပ်ဖြတ်ခံခဲ့ရတာကနေပြီးခဲ့တဲ့နှစ်အတွင်းမှာတော့အသက်ခံရတဲ့အကောင်ကြီး26ကောင်ထိကျဆင်းခဲ့တယ်လို့ကမ်းရိုးတန်းတစ်လျှောက်မှာလဲလိတ်ကျင်းတွေပို့ပြီးတော့တွေ့ခဲ့ရပါတယ်ပီတာခူဆာနာက Environmental Justice Foundation ကဖြစ်ပါတယ်
The number of nesting
ကင်းဆောင်သူတွေကတွေ့ရှိပြီးအချက်အလက်မှတ်သားတဲ့အတိုက်ဖွဲ့မှုအရေးအတွက်ကတိုးလာပါတယ်2019-2020ပြည်နှစ်အတွင်းမှာကျွန်တော်တို့မှတ်တမ်းတွေမှာမှတ်တမ်းတင်ခဲ့တာ50ရှိပါတယ်2020-2021ခုနှစ်အတွင်းမှာတော့145ခုကျော်ရှိပါတယ
်သူတို့ဟာဆိုရင် Federal Youngster Bowling Club ရဲ့ဂုဏ်ယူပွဲအသင်းဝင်တွေဖြစ်ပါတယ် ဒါပေမဲ့လည်းမြို့သုံးပြောက်ွယ်လူပင်လယ်လိပ်တွေကိုဝယ်ယူမှုလုံးဝပပျောက်ရေးကသူတို့ရဲ့ထိတ်တန့်ရီမှန်းချက်ဖြစ်ပြီးဒီရီမှန်းချက်အတွက်အချိန်ဘူကစားနေကြပါတယ်ရှင
်။မတ်တင်ခိုက်ပြောပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့အမေရိကန်သမ္မတဘိုင်ဒန်ရဲ့သမ္မတတက်တန်းတနည်းပြမှာဘာတွေထူးခြားပြောင်းလဲခဲ့တယ်လဲဆိုတာကိုလည်းတင်ပြပါမယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ယာဒူတာဝန်ယူပြီးတနည်းပြမှာသူ့ဘော်လူထုထောက်ခံမှုအနှိမ်ဆုံးကိုရောက်နေပါတယ်။ငွေကြေးဖောင်းပွားမှုကြောင့်စီးပွားရေးကျဆင်းလာတာနဲ့ကာယယောဂတကြောပြန်ကူးစက်လာတာကအဓိကအကြောင်းရင်းဖြစ်ပါတယ်။ကာယယောဂဆိုင်ရာကုညီထောက်ပံ့ရေးအစီအစဉ်အတွက်ဒေါ်လာ 1.6 ထရီလီယံနဲ့အခြေခံအဆောက်အုံတိုးတက်ရေးအတွက်ဒေါ်လာ 1 ထရီလီယံသုံးဆွဲရေးသမ္မတဘိုင်ဒန်အစိုးရရဲ့မူကြမ်းကိုပါတီနီယာစလုံးကထောက်ခံမှုရခဲ့ပေမဲ့လူထုထောက်ခံမှုကတော့အခုလိုကျဆင်းလာနေတာပါ။အေပီရောသတင်းထောက်ချုပ်ပက်စီဝီဒါကုစွာရာသတင်းပေးပို့ထားတာကိုနားလောင်ကတင်ပြပေးပါမယ်ခင်ဗျာ
။သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့မတ်လကအဆိုပြုချက်အရကယောဂါကြောင့်ထိခိုက်နစ်နာနေရတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေမိသားစုတွေကိုဒေါ်လာ 1.6 ထရီလီယံသုံးဆွဲပြီးတော့ကူညီထောက်ပံ့ခဲ့ပါတယ်။တန်းနဲ့ချီတဲ့အမေရိကန်မိသားစုတွေကိုဒေါ်လာ 1,400 ချက်လက်မှတ်တွေပေးပို့ခဲ့တယ်လို့လာစဉ်ကူညီထောက်ပံ့မှုတွေကြောင့်လဲစီးရဲနွမ်းပါမှုတွေကိုအောင်မြင်စွာရှော့ချနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းငွေကြေးဖောင်းပွမှုတွေကြောင့်အစိုးရရဲ့အကူအညီကထင်သလောက်အများမရောက်ပါဘူး
။ Due to the COVID, people don't have money. We just started
ကိုဗစ်ကြောင့်လူတွေဝင်ငွေမရှိကြပါဘူး။အခုဆိုရင်လုပ်ငန်းခွင်ပြောင်းဝင်နေကြရပါပြီ။စီစည်းတွေတက်နေပါတယ်။ဒါလုံးဝလက်ခံနိုင်စရာမရှိတဲ့ကိစ္စပါ။
ဒီစမလာတော့ကကုန်စင်းတော့ဟာလဲမနစ်ကတဲ့ခုနှစ်ရာခိုင်နှုန်းတက်လာပါတယ်။ဒါဟာနှစ်ပေါင်း40အတွင်းငွေကြေးဖောင်းပွမှုအမြင့်ဆုံးလည်းဖြစ်ပါတယ်။သမ္မတဘိုင်ဒန်တာဝန်ယူပြီးတဲ့နှစ်အတွင်းအမေရိကန်သမိုင်းမှာအလုပ်ကိုင်းတိုးတက်မှုအမြင့်ဆုံးရောက်လာတယ်လို့အစိုးရကပြောပါမယ်လို့ငွေကြေးဖောင်းပွမှုကြောင့်စီးပွားရေးနှစ်လန့်ထူမှုကနေကွေးနေပါတယ
်။အရင်ကအလုပ်လက်မဲ့လျှောက်လာတွေကိုကြည့်ပါဦး။မနစ်တုန်းကတော့13,200ရှိပြီးဒီနှစ်မှာတော့21,000ရှိပါတယ်။ဒါအလုတ်လက်မဲ့နှုံနဲ့အလုတ်ကင်ဖန်တီးတဲ့နှုံဆိုတာအထင်ရှားတွေ့နိုင်ပါတယ်။သမ္မတဘိုင်ဒန်တာဝန်မယူခင်နှစ်နဲ့မိနစ်ကတာဝန်ယူပြီးတဲ့အချိန်တွေ့ရတဲ့ကိန်းကဏ္ဍတွေပါ။ကိုဗစ်နဲ့ပတ်သက်ရင်တော့လွန်ခဲ့တဲ့တစ်နှစ်ကရွယ်ရောက်သူ100ကိုင်နှုံပဲကာကွယ်ဆေးအပြည့်ထိုးခဲ့ရပါတယ်။အခုတော့84ကိုင်နှုံကာကွယ်ဆေးအပြည့်ထိုးပြီးသွားပါပြီ
။ COVID-19 ကာကွယ်ဆေးတွေအဆင်ပြေပြေထိုးပေးနိုင်ခဲ့တဲ့အတွက်အမေရိကန်ပြည်သူတန်းတရာကျော်ကာကွယ်ဆေးအပြည့်ထိုးနိုင်ခဲ့ပြီဖြစ်သလိုမနစ်ကဆိုရင်ပုံမှန်အတိုင်းသွားလာနေတိုင်းလို့ရလို့နေပါဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းကူးစက်များမြို့ပီစာပြောင်း Omicron COVID ပိုးသစ်တွေကြောင့်ဆေးရုံတက်ကူးသခံရသူတကြော့ပြန်တိုးလာပါတယ်။သမ္မတဘိုင်ဒန်အပေါ်လူလူထောက်ခံမှုကျဆင်းလာရတဲ့အဓိကအကြောင်းရင်းတစ်ရပ်ကတော့ငွေကြေးဖောင်းပွမှုနဲ့ကာယယောဂါကြောင့်ပါလူလူသဘောထားစစ်တမ်းတွေကောက်ယူနေတဲ့ Ipsos ရဲ့အဆိုအရသမ္မတဘိုင်ဒန်အပေါ်လူလူထောက်ခံမှုက45ရာခိုင်နှုန်းပဲရှိပါတယ
်။သမ္မတကကိုဗစ်ရောဂါကိုတိုက်ဖျက်မယ်စီးပွားရေးကောက်အောင်လုပ်မယ်အမေရိကန်နိုင်ငံကိုပုံမှန်ပြန်ပြီးတော့ဖြစ်အောင်လုပ်မယ်ဆိုပြီးတော့ပြောဆိုစည်းရုံးခဲ့တာပါ။ကာယယောဂါကာလာတာရှိလာတာနဲ့အများအမေရိကန်တွေလည်းမတိကျမရေရာမှုတွေနဲ့ပိုပြီးတော့ရင်ဆိုင်နေရပါတယ်။ဘုမွေလင်းလင်းပြောမယ်ဆိုရင်တော့ကာယောဂါနဲ့ဆက်ပြီးတော့ရင်ဆိုင်ကြုံတွေ့နေရတာကိုမကြည်မနဲ့ဖြစ်လာကြတာပါ
။တစ်ချိန်တည်းမှာပဲသမ္မတဘိုင်ဒန်ရဲ့ဥပဒေပြုရေးအစီအစဉ်တွေထဲမှာဒေါ်လာ1 ထရီလီယံသုံးဆွဲမဲ့အခြေခံအဆောက်အုံနဲ့လက်မှတ်ဆက်သွယ်မှုချမ်းကို Republican Party ရဲ့ထောက်ခံမှုရခဲ့ပါတယ်။ဒါဟာမကြုံစဖူးလောက်အောင်ပမာဏများတဲ့ရည်နေမြုံနှံမှုလည်းဖြစ်ပါတယ်။လူမှုဘဝအဖွံ့ဖြိုးတိုးတက်ရေးနဲ့ဥသူရသည်ပြောင်းလဲမှုတိုက်ဖြစ်ရေးအတွက်သမ္မတဘိုင်ဒန်အဆိုပြုထားတဲ့ Build Back Better မူကြမ်းကတော့အတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဒီမူကြမ်းမှာဒေါ်လာ 1.9 ထရီလီယံသုံးဆွဲဖို့ကနဦးရထားပေမဲ့အဲ့ဒီပမာဏကိုတော့ဝတ်အထိရှော့ချထားပေမဲ့လို့လဲအဲ့ဒီထက်ကဥပဒေတရက်ကိုသဘောတူညီမှုမရကြသေးတဲ့အတွက်ရှင်းမတိုးနိုင်ဖြစ်နေတာပါ။ရွေးကောက်ပွဲတွေအပေါ်ဖက်ဒရယ်အစိုးရကထိန်းချုပ်နိုင်ခြင်းရှိတဲ့မဲပေးပိုင်ခွင့်ဆိုင်ရာပြဌာန်းချက်တစ်ခုနဲ့ပတ်သက်ပြီးတော့ Republican တို့ရဲ့ကန့်ကွက်မှုကြောင့်အထက်လွှတ်တော်မှတည်းဒီမူချမ်းကတက်နေတာပါ Democratic နဲ့ Biden အစိုးရဘက်ကသူတို့ရဲ့အစီအစဉ်တွေပြန်လည်သုံးသပ်ဖို့လိုတယ်လို့လေ့လာသူတချို့ကရှုမြင်ပါတယ
် They have to ask themselves realizing that Republicans are going to have very little
လူထင်ရှားတဲ့ကိစ္စမျိုးမှာ Republican တွေပူးပေါင်းဆောင်ရွက်ဖို့စိတ်ဝင်စားဘူးဆိုတာသတိပြုမိလိုက်တယ်။ဘယ်လိုကိစ္စမျိုးဆိုရင်တော့သူတို့နဲ့အတူတွဲလို့ရမလဲဆိုတာမျိုး Democrat တွေကိုယ့်ဘာသာပြန်မေးတင်ပါလေ
။စိတ်ဝမ်းကွဲပြားနေတဲ့ American နိုင်ငံပြန်လည်စီလုံးညီညွတ်အောင်လုပ်ကိုင်တော့မယ်လို့သမ္မတ Biden ကကတိပြုထားတာပါ။ဒါပေမဲ့လည်း2023ခုနှစ်ဇန်နဝါရီလ6ရက်နေ့ကသမ္မတဟောင်းဒိုနယ်ထရမ့်ကိုထောက်ခံတဲ့လူအုပ်ကြီးလွှတ်တော်ကိုဝင်ရောက်စီးနင်းခဲ့တဲ့နောက်ပိုင်းအမေရိကန်တွေကြားစိတ်ဝမ်းကွဲပြားမှုတွေကပိုးလို့တောင်းနှိမ့်ဆိုင်လာပါတယ်။ 2020သမ္မတရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့ပါတယ်ဆိုတော့သမ္မတဟောင်းထရမ့်ရဲ့အခြေအမြစ်ရှိတဲ့ပြောဆိုမှုတွေကို Republican အများစုကဆက်ပြီးတော့ယုံကြည်နေတာကိုလည်းလူလူစစ်တမ်းမှာတွေ့မြင်နေရတာဖြစ်ပါတယ
်။နန်းလောင်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့တရုတ်အုပ်ချုပ်မှုအောင်ရောက်နေတဲ့ဟောင်ကောင်ကျွမ်းသားတွေပြည်ပကိုထွက်ခွာနေကြတဲ့သတင်းကိုတင်ပြပေးပါမယ်။တရုတ်ကွန်မြူနစ်ပါတီရဲ့အုပ်ချုပ်မှုအောက်ကနေထွက်ပြေးကြတဲ့ဟောင်ကောင်ကျွမ်းသားတွေအတွက်ထိုင်ဝမ်ဟာမကြာမီနှစ်တွေအတွင်းမှာလူကြိုက်များတဲ့နေရာတစ်နေရာဖြစ်လာပါတယ်။ရခိုင်ပြည်တိရှကိုလိုနီအောက်ကနေထွက်ပြေးလာဒီကမှာရခိုင်ပြည်တိရှကိုလိုနီဟောင်ကောင်ကထွက်ပြေးလာသူတွေကိုထောက်ခံပါတယ်လို့ထိုင်ဝမ်အစိုးရကပြောပါတယ်။ဒါပေမဲ့ထိုင်ဝမ်မှာဒုက္ခသည်ဆိုင်ရာဥပဒေမရှိသေးတဲ့အတွက်သူတို့ရဲ့အနာဂတ်ကမရေရာလာပါဘူး။ VOA သတင်းတောက် Joyce Huang ပေးပို့ထားတဲ့သတင်းကိုတော့ဥတုမောင်သားကတင်ပြပါမယ်ခင်ဗျာ။
အသက်52နှစ်အရွယ်ဝေါင်ဟာခေတ်ပြိုင် visual art လို့အင်္ဂလိပ်လိုခေါ်ကြတဲ့အမြင်အနုပညာရှင်ဖြစ်ပါတယ်။ဟောင်ကောင်ကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတယောက်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဆယ်စုအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေမှာစန့်ကျင်ကန့်ကွက်တဲ့အနုပညာလက်ရာတွေကိုပြသခဲ့တာပေါ့။အမျိုးသားလုံခြုံရေးဥပဒေကိုတရုတ်ကရခိုင်ပြည်တိရှကိုလိုနီအပေါ်ပြီးခဲ့တဲ့ဇော်လိုက်လမှာချမှတ်လိုက်ပြီးတဲ့နောက်ဟောင်ကောင်ကကြောက်ရွံ့နေရတယ်လို့ဝေါင်ကပြောပါတယ်ညတုန်းကသူ့တငယ်ချင်းဘသူအဖမ်းခံလိုက်ရလိမ့်မလဲလို့မနေ့တိုင်းလူမှုမီဒီယာကိုသူကြည့်နေခဲ့ရတာပါတရုတ်ပြည်မှာကြီးအစိုးရကိုလိုလားတဲ့သတင်းစာမှာယဉ်ကျေးမှုအရမလိုလားအပ်သူများစည်ရင်တဲ့သူပါလာတဲ့နောက်မှာတော့ထိုင်ဝမ်ကိုလွတ်အောင်ပြေးဖို့ဝေါင်တယောက်အချိန်မြင့်စီစဉ်ရပါတော့တယ်ကေစီဝေါင်ကအခုလိုပြောပါတယ်
In order to have an independent
ကိုယ့်ရဲ့လွတ်လပ်တဲ့အတန်ကိုပြောနိုင်ကြားနိုင်ဖို့ဟောင်ကောင်ကကျွန်တော်တို့ထွက်ရတာပါအမြဲကြောက်နေရတဲ့မြို့မှာဘယ်သူမှမနေချင်ကြပါဘူ
းထိုင်ဝမ်ကိုပြောင်းလာကြတဲ့ဟောင်ကောင်သူဟောင်ကောင်သားအရေးအတွက်ကမြင့်တက်နေတာကိုထိုင်ဝမ်အမျိုးသားလူဝင်မှုကြီးကြပ်ရေးဌာနစည်းရင်းကပြသနေပါတယ်2020မှာအရင်ကတည်းကနှစ်ဆနီးနီးလူ1000ကျော်ပူလာပါတယ်စာချုပ်မှာ2021ပထမ9လမှာ9000ကျော်ထိုင်ဝမ်ကိုရောက်လာကြပါတယ်ဟောင်ကောင်ကနေထွက်ပြေးလာကြသူတွေအတွက်တယောက်ချင်းအလိုက်ကူညီနိုင်တဲ့နည်းလမ်းတွေအလုံးလောက်ရှိပါတယ်လို့ထိုင်ဝမ်ရဲ့အာဏာရဒီမိုကရက်တစ်တိုးတက်ရေးပါတီ DPP ကအမတ်လိုချင်းချိုင်းကပြောပါတယ်နိုင်ငံရေးခေါ်လုံခွင့်ဥပဒေကိုပြဋ္ဌာန်းမှုကတော့အမျိုးသားလုံခြုံရေးအန္တရာယ်ရှိတယ်လို့သူကဆိုပါတယ်အကြောင်းကတော့တယောက်ကလာကြသူတွေအပါအဝင်ကမ္ဘာတဝန်ပတ်စပို့အမျိုးမျိုးကိုင်ဆောင်ထားကြသူတွေဝယ်လာကြမှာမို့ပါသူကအခုလိုပြောပါတယ
် When it comes to the people from mainland China I think it's more complicated
ပြောပြမကြီးကလူတွေကိစ္စပြောမယ်ဆိုရင်ပိုရှုပ်ထွေးရလို့ကျွန်တော်ထင်ပါတယ်အကဲလဲဆက်ပါတယ်ထိုင်ဝမ်ကိုလာခြင်းနဲ့ဒုက္ခတွေရောဆောင်လာတဲ့တချို့တွေရှိနိုင်ပါတယ
်ဒါပေမဲ့ဟောင်ကောင်သားတွေအတွက်အလုပ်လုပ်ခွင့်ရှိတဲ့အများအားနေထိုင်ခွင့်ရရှိဖို့သိက္ခာခက်ခဲလာပါတယ်လို့လူခွင့်ရေးအုပ်စုတွေကပြောကြပါတယ်ဒုက္ခတွေဆိုင်ရာဥပဒေမရှိဘဲနဲ့အာဏာရပါတီအပေါ်မှာမူတည်ပြီးထိုင်ဝမ်ရဲ့ဟောင်ကောင်နဲ့တရုတ်ဆိုင်ရာမူဝါဒကပြောင်းလဲပါတယ်လို့ပြောကြပါတယ်။လူခွင့်ရေးဆိုင်ရာထိုင်ဝမ်အသင်းကစီဝိုင်းကအခုလိုဆိုပါတယ
်။ဟောင်ကောင်သားတွေအပေါ်မှာ DPP အစိုးရကတော့စိတ်စေတနာကောင်းရှိပါတယ်။ဒါပေမဲ့ဒုက္ခတွေဥပဒေအစားအနာဂတ်အစိုးရကတော့အဲ့လိုကောင်းမှာတယ်လား။ဒါကြောင့်အမြဲတမ်းဒုက္ခတွေဆိုင်ရာမူပေါင်းတစ်ခုရှိဖို့ဒုက္ခတွေဥပဒေကအရေးကြီးတယ်လို့ကျွန်မတို့ကထင်ပါတယ်။
တရုတ်ဆူရကိုသွားဆွတယ်လို့ဖြစ်လာမှဆိုလို့ဒုက္ခတွေနဲ့နိုင်ငံရေးခေါ်လုံခွင့်တောင်းခံသူတွေအတွက်ဥပဒေမရှိတာလို့အကဲခတ်သူတွေကထင်မြင်ကြပါတယ်။ထိုင်ဝမ်လူခွင့်ရေးရှင်နေဂျက်ကော့ဘ်လင်းကအခုလိုပြောပါတယ်
။နာမည်ဖာကျတဲ့ဝင
်လူတွေကနိုင်ငံခြားသားတွေနဲ့ပဲဆိုင်တာဟုတ်ဟောင်ကောင်မကာအိုနဲ့တရုတ်ကလူတွေကိုနိုင်ငံခြားသားဖြစ်သဘောထားတာကတရုတ်ကိုစော်ကားတယ်လို့ဖြစ်မှာပေါ့။ဒါကနိုင်ငံရေးအရာညှင်းပွားစရာမလုပ်ရမပြောရတဲ့အကြောင်းဖြစ်လာပါတယ်။
အမျိုးသားလုံခြုံရေးအနေအထားမရှိဘူးဒါမှမဟုတ်ဥပဒေကြောင့်အခြေခံခိုင်းနေဆိုရင်နိုင်ငံရေးခေါ်လုံခွင့်တောင်းခံသူတွေကိုထိုင်ဝမ်ကငြင်းခဲပါတယ်လို့လင်းကပြောပါတယ်ထိုင်ဝမ်မှာလေ့လာလူကြတဲ့ဟောင်ကောင်ကအထက်တန်းကျောင်းသားတွေအတွက်လာမယ့်စက်တင်ဘာလကစပြီးကန့်သက်ချက်တွေကိုထိုင်ဝမ်ကလျှော့ပေးနေပါတယ်ထိုင်ဝမ်ကိုစွန့်ခွာကြမဲ့ဆဲချော်သက်တွေအတွက်အကူအညီနိုင်မှုနီးလန်းတလန်းဖြစ်ပါတယ်ခင်ဗျာ
ဥတမောင်တန်တင်ပြပေးခဲ့တာပါခင်ဗျာ VOA American အတန်ကနေတင်းတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးပါရယ်မကြခင်မှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားပါမယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
ဆရာရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေညပိုင်းထုတ်လင်းချက်တွေဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းညဝက်မှာတင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာပြည်မှပေးစာများကဏ္ဍတင်းတဲ့ကတုတ္တအစီအစဉ်နဲ့ကဘာတွန်းထူချဆံပြအစီအစဉ်တွေကိုတင်ဆက်ပေးတော့မှာပါဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးကဘာမြန်မာမီဒီယာအစီအစဉ်ကိုတင်ပြပေးပါမယ်ခင်ဗျာပြည်သွေးနိုင်ရဲ့ကမ္ဘာမြမမီဒီယာအစီအစဉ်မှာဒီတစ်ပတ်ຫນွေဦးတော်လန်ရေးအလွန်မှာတည်ဆောက်မဲ့ Federal ပြည်ထောင်စုအကြောင်းဆွေးနွေးတင်ပြမှာပါမန်အင်ဂျင်နားကအကူအညီတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန္တာကနေຫນွေဦးတော်လန်ရေးအလွန်မှာတည်ဆောက်မဲ့Federal Democracy ပြည်ထောင်စုအကြောင်းကိုတင်ပြပေးသွားခြင်းပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါ2021ဖေဖော်ဝါရီတရက်နေ့မှာစစ်တပ်ကအာဏာသိမ်းပါတယ်အဲ့ဒီနောက်မှာတော့စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တော်လှန်တဲ့မြမနွေဦးတော်လှန်ရေးကြီးပေါ်ပေါက်လာခဲ့ပါတယ်ဒီအကြောင်းကို USIP ရဲ့2021နိုဝင်ဘာ3ရက်နေ့ကထုတ်ပြန်တဲ့ Democracy အင်အားစုတွေစုစည်းညီညွတ်ဖို့ရည်မျှော်တဲ့မြမဖိုရမ်ဆိုတဲ့ခေါင်းစဉ်နဲ့လေလာသုံးသပ်ချက်မှာ2021ခုနှစ်ရဲ့အစောပိုင်းကာလမှာရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းခဲ့ပါတယ်။အဲဒီလိုစစ်တပ်ကအာဏာသိမ်းတာကိုခုခံဒေါ်လာနဲ့အင်အားစုတွေမှာရည်ရွယ်ချက်နှစ်ခုရှိပါတယ်။ပထမတစ်ခုကတော့စစ်ဘိုလ်ချုပ်တွေနိုင်ငံကိုအုပ်ချုပ်လို့မရအောင်လှုံ့ဆော်ဖို့နဲ့ဒုတိယချက်ကတော့ဒီမိုကရေစီရေလှုပ်ရှားမှုမှာမတူညီကွဲပြားနေတဲ့အင်အားစုတွေကိုညီညွတ်အောင်စုစည်းကြဖို့ဖြစ်ပါတယ်လို့လေလာသုံးသပ်ချက်အစမှာဖော်ပြထားပါတယ်။အဲ့ဒီလေလာသုံးသပ်ချက်ကိုအေဂျန့်နဲ့ဘေးလီဖို့တို့နှစ်ဦးကပူးတွဲရေးသားထားတာဖြစ်ပါတယ်။ဒီလှုပ်ရှားမှုကြီးမှာပါဝင်နေကြတဲ့အင်အားစုသီးသီးဟာအနာဂတ်နိုင်ငံတော်အတွက်သဘောထားအမြင်တွေဖလှယ်ကြမယ်ဆက်လက်ပြီးတော့လေအနာဂတ်ဖက်ဒရယ်ပြည်ထောင်စုအတွက်အတူတကွလှုပ်ဆောင်ကြရင်ကွဲပြားတဲ့သဘောထားအမြင်တွေကိုညှိနှိုင်းဆောင်ရွက်ကယုံကြည်မှုရရှိအောင်တည်ဆောက်သွားကြဖို့လိုအပ်ပါတယ်လို့လည်းလေလာချက်မှာရေးသားထားပြီး NUCC လို့ခေါ်တဲ့အမျိုးသားညီညွတ်ရေးအတိုင်းပင်ကကောင်စီပေါ်ပေါက်လာပုံနဲ့NUCC အတွက်စိန်ခေါ်ချက်တွေရင်ဆိုင်ဖြည့်ရှင်းရမှာတွေကိုလည်းဖော်ပြထားပါတယ
်ဖေဖော်ဝါရီလ1ရက်မှာစစ်တပ်ကအာဏာသိမ်းပါတယ်ဖေဖော်ဝါရီလ5ရက်နေ့မှာတော့2020ရွေးကောက်ပွဲကနေရွေးကောက်တင်မြှောက်ခံထားရတဲ့လွတ်တော်ကိုယ်စားလှယ်18ဦးနဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကိုဖွဲ့စည်းခဲ့ပါတယ် CRPH အနေနဲ့မတ်လ31ရက်နေ့မှာစစ်တပ်ကသူတို့စိတ်ကြိုက်ရေးဆွဲပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းကြောင်းကြေညာခဲ့ပြီး Federal ဗဒိန်ညင်တရက်ကိုထုတ်ပြန်ကြေညာခဲ့ပါတယ်အဲ့ဒီဗဒိန်ညင်ကို2021မတ်လ1ရက်နေ့ကဖွဲ့စည်းခဲ့တဲ့အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ကမတ်လ30ရက်နေ့မှာအတည်ပြုပေးခဲ့တာဖြစ်ကြောင်းသိရပါတယ် Federal Charter လို့ခေါ်တဲ့ Federal ဗဒိန်ညင်ရဲ့အကြောင်းကို NUCC အဖွဲ့ဝင်တအုပ်ဖြစ်တဲ့ဦးမိုးသူကအခုလိုပြောပြပါဗျာ
။ဆိုအဓိက Federal Democracy ဗဒိန်ညင် Charter ကိုရေးဆွဲရတဲ့အရွယ်ချက်ကတော့ကျွန်တော်တော်လိုင်းရေးကာလတစ်လျှောက်လုံးမှာအခြေခံပြီးတော့မှလှုပ်ဆောင်သွားနိုင်မှုနဲ့ဒီတော်လိုင်းရေးရဲ့ဟိုကာလအပိုင်းခြားတွေရှိရပါတော့။အဲဒီကာလအပိုင်းခြားတစ်ခုစီမှာလည်းအခြေခံပြီးလှုပ်ဆောင်သွားနိုင်မှုမူဝါဒတွေ policy တွေပေါ့နော်။ဘောင်ပေါ့အဲဒီမူဝါဒဘောင်အနေနဲ့ကျွန်တော်တို့ဟိုဟိုတတ်မှတ်ပြီးတော့မှရေးဆွဲကြတာဖြစ်ပါတယ်ဆိုတော့အခုတော်လိုင်းရေးကအကြမ်းမြင့်ကျွန်တော်ကဒုံပိုင်းပေါ့နော်ပိုင်းထားတာရှိပါတယ်ကျွန်တော်ကဒီပိုင်းကတော့ကြားကာလပေါ့ဒီဆရာနာရှင်စနစ်ဖယ်ရှားရေးကာလဒုတိယဒီပိုင်းကတော့အသွင်ကွင်းကာလနဲ့တတိယဒီပိုင်းကတော့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးကာလဆိုပြီးတော့ဒုံပိုင်းပိုင်းထားပါတယ်အဲ့တော့အခုလောလောဆယ်ရေးဆွဲထားတဲ့ဒီ Federal Democracy ပြည်ရှင်မှာအပိုင်း1နဲ့အပိုင်း2ဆိုပြီးတော့ပါပါတယ်ဆိုတော့အပိုင်း1ကတော့ကျွန်တော်ဒီကာလ3ခုလုံးမှာတိုင်းနာကျင်သုံးသွားရမယ်ဟာတွေပေါ့နော်အဓိကနိုင်ငံရေးလမ်းပြမြေပုံနဲ့ကျွန်တော်တို့အနာဂတ်မှာပေါ်လာမယ့်ဖွဲ့စည်းပုံအခြေခံဥပဒေကအခြေခံမဲ့ဒီအခြေခံမူတွေပေါ့နော်အဲ့ဒါတွေအဓိကထည့်သွင်းထားတာပါပြီးတော့ကျွန်တော်တို့ Federal Democracy ပြည်ရှင်အပိုင်း1ကိုတော့ကျွန်တော်တို့ကလောလောဆယ်မှာ ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအစီအမံဆိုပြီးလည်းခေါ်ပါတယ်ဆိုတော့အထူးပြုတော့ဆရာနာရှင်စနစ်ဖယ်ရှားရေးဖြစ်တဲ့ဂျာကာလာမှာကျွန်တော်တို့အဓိကအသုံးပြုရမယ်ကျွန်တော်တို့ဒီဟိုအထောက်ထားတစ်ခုပေါ့နော်ဆိုတော့အထူးဖြင့်အခုကျွန်တော်တို့ဒီဂျာကာလာမှာဆိုရင် NUCC ဖွဲ့စည်းတယ်NUG ပေါ့နော်အမျိုးသားညီညွတ်ရေးဆိုတာဖွဲ့စည်းတယ်ပြန်ချုပ်ပြီးပြောရလို့ရှင်တော့ဒီတော်လိုင်းကာလာတစ်ခုလုံးတော့ဒီတော်လိုင်းကာလာရဲ့ကာလာအပိုင်းခြားတွေမှာကိုကျွန်တော်တို့အခြေခံပြီးတော့မှလိုက်နာကျင့်သုံးပြီးတော့မှလှုပ်ဆောင်သွားမယ်မူတွေပေါင်နေပေါ့နော်ကျွန်တော်တို့ဟိုလိုအပ်ခံရမယ်ဟိုအချက်လက်တွေကိုထည့်သွင်းထားတဲ့ဟာပဲဖြစ်ပါတယ်ဗ
ျဖက်ဒရယ်ပြည်ညင်ဟာအနာဂတ်မြန်မာနိုင်ငံကိုဖက်ဒရယ်ဒီမိုကရေစီပြည်တော်စုတည်ဆောက်မယ်လို့အတိလင်းဖော်ပြထားပါတယ်ဒီမိုကရေစီရေးအမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဌာန်းခွင့်အခွင့်အရေးများကိုအပြည့်အဝအာမခံချက်ပေးနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲပြဌာန်းပြီးခိုင်မာသောဖက်ဒရယ်ဒီမိုကရေစီပြည်တော်စုလို့လည်းရှင်းလင်းစွာဖွင့်ဆိုထားတာတွေ့ရပါတယ်။ဒါ့အပြင်ဖက်ဒရယ်ပြည်ညင်မှာပြည်တော်စုရဲ့မျှော်ကြီးချက်နဲ့ပြည်တော်စုရဲ့စံတန်ဘိုးတို့ကိုလည်းဖော်ပြထားပါတယ်။ပြည်တော်စုမျှော်ကြီးချက် Union Vision မှာလွတ်လပ်မှုတရားမျှတမှုဒဏ်သူညီမျှမှုကိုအခြေခံပြီးငြိမ်းချမ်းသည့်ဒီမိုကရေစီပြည်တော်စုတည်ဆောက်မည်။ပြည်တော်စုစံတန်ဘိုး Union Values မှာလည်းအခြေခံလူ့အခွင့်အရေးဒီမိုကရေစီရေးလူနည်းစုအခွင့်အရေးကိုယ်ပိုင်ပြဌာန်းခွင့်တွေအပါအဝင်ကြားမှခွဲခြားဆက်ဆံခြင်းမရှိစေရေးတွေအာမခံထားတဲ့အချက်၉ချက်ကိုလည်းထည့်သွင်းဖော်ပြထားတာတွေ့ရပါတယ်
။လက်ရှိမြမနွေဦးတော်လန်ရေးဟာအလဲအလက်လူဒန်းစားကဥဆောင်နေတာဖြစ်လို့ထူးခြားတဲ့အားကောင်းမှုနဲ့စွမ်းဆောင်ရည်တွေရှိတယ်။အလဲအလက်လူဒန်းစားနဲ့အတူတိုင်းရင်းသားလူမျိုးစုတွေပါဝင်ပူးပေါင်းလာတာကိုလည်းတွေ့ရတယ်။ဒါကြောင့်အခုဆိုရင်လူမှုတရက်လုံးပါဝင်တဲ့နိုင်ငံရေးဖြစ်လာပြီလို့အမေရိကန်ပြည်ထောင်စုမင်းနီဆိုရာမှာနေထိုင်တဲ့စီးပွားရေးပညာရှင်ဒေါက်တာမျိုးညွန့်ကသုံးသပ်ပါတယ်။ဒါ့အပြင်ဒေါက်တာမျိုးညွန့်ကသူ့ရဲ့အာဖရိကအတွေ့အကြုံအရဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရာမှာသတိပြုသင့်တာစဉ်စားချိန်ဆသင့်တာတွေကိုလည်းထောက်ပြပါဗျ။အဲ့ဒါကတော့တိုင်းသားလူမျိုးစုများတဲ့နိုင်ငံတွေမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရာအခက်အခဲကြောင့်လူမျိုးစုတိုင်းကိုအခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရာမှာ33ရာခိုင်နှုန်းသာအောင်မြင်တာတွေ့ရကြောင်းလူမျိုးစုကိုတစ်စိတ်တစ်ပိုင်းအခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်တာက60ရာခိုင်နှုန်းကနေ100ရာခိုင်နှုန်းထိအောင်မြင်တာတွေ့ရကြောင်းသူရဲ့လေလာချက်ကိုကိုကားပြောဆိုပါတယ်လူမျိုးစုကိုတစိတ်တစ်ပိုင်းအခြေခံတဲ့ဖယ်ရယ်ကိုကျင့်သုံးတဲ့အခါမှာလဲအခြေခံတဲ့လူမျိုးစုတစုတည်းမှာအဓိကလွှမ်းမိုးတဲ့လူမျိုးစုကြီးနဲ့အဓိကကြတဲ့လူမျိုးစုငယ်ကြားကဘလို့အာနာခွဲဝေမလဲဆိုတာကိုလည်းညှိနှိုင်းဆောင်ရွက်ကြဖို့လိုအပ်ပါတယ်ဒါအပြင်ဖယ်ရယ်စနစ်ကျင့်သုံးရမှာနိုင်ငံရေးအရာတွေမဟုတ်ပဲဘဏ္ဍာရေးအရာလည်းကျင့်သုံးရအရေးကြီးကြောင်းနဲ့နိုင်ငံကိုပြန်လည်တိဆောက်တဲ့အခါမှာလဲနိုင်ငံရေးဘောဂဗေဒကိုအလေးထားဆောင်ရွက်ရမယ်လို့လဲဒေါက်တာမျိုးညွန့်ကပြောပါတယ်
။ဘယ်လိုပဲဖြစ်ဖြစ်မြမနွေဦးဒေါ်လန်ရေးအလွန်မှာတော့ဖက်ဒရယ်ဒီမိုကရေစီပြည်တော်စုတိဆောက်ကြမယ်ဆိုတာကိုတော့တိုင်းရင်းသားညီအစ်ကိုတွေတန်ဓိဋ္ဌန်ချထားပြီးဖြစ်ပါတယ်။ဘယ်လိုပုံစံနဲ့တိဆောက်သွားကြမယ်ဆိုတာကတော့ဖက်ဒရယ်ပြည်ညင်ရဲ့အပိုင်းသုံးမှာဆက်လက်ဆွေးနွေးညှိနှိုင်းဆောင်ရွက်သွားကြရဦးမှာဖြစ်ပါတယ်ခင်ဗျာ။
ပြည်တွင်းနိုင်စီစဉ်တင်ဆက်ပြီးမိုက်အချင်းနိုင်ကူညီပေးခဲ့တင်ဆက်ပေးခဲ့တဲ့ကမ္ဘာမြမမီဒီယာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ View American အထံကနေတင်းငွေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မိုက်အတန်နာကျော်စီစဉ်တင်ဆက်တဲ့မြမပြည်မပေးစာများကဏ္ဍကိုနားဆင်နိုင်ကြပါပြီခင်ဗျာ
။ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။အခုရင်ဦးဆုံး VOE Facebook စာမျက်နှာပေါ်ကတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါရဲ့နော်။အလင်းရောင်ဆိုတဲ့ Facebook account ပိုင်ရှင်ကမင်္ဂလာပါ VOE ကျွန်တော်တို့ပြည်သူတွေအတွက်ကမ္ဘာ့သိအောင်သတင်းတွေကိုတင်ပြပေးနေလို့ကျေးဇူးအထူးတင်ရပါတယ်တဲ့အလင်းရောင်ဖြစ်ပါတယ်ဖို့သူရဆိုတဲ့သောရရှင်ကတော့ VOE ရေးတဲ့ငငယ်ကဆိုရင်တော့ VOE အစီအစဉ်လာတိုင်းအိမ်ကဘာဘာနဲ့ရေဒီယိုလူရပြီးနားထောင်ရတာအမောပါတဲ့အခုအဲ့လိုနားထောင်ရတာ15နှစ်လောက်ကြာခဲ့ပြီဆိုတော့ရေးလာပါတယ်ဒါနဲ့တော်တဲ့ဆိုင်နောက်ထပ်သောရရှင်တယောက်အိမ်မှာရေးလာတာပါမြင့်နိုင်ဆိုတဲ့သောရရှင်မှာ
သူက88တုံးကလည်း VOA Radio ကိုခေါင်းနှာထောင်ခဲ့ရတဲ့ဘဝပါတဲ့အခုအဲ့လိုမျိုးအတွေ့အကြုံတွေတကြောပြန်လဲတာကိုသူညှို့မုံကြပါတယ်တားတာဆောင်ဆိုတဲ့တော်ရရှင်ကတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုအထူးကြိုက်နှစ်သက်ပါတယ်တချင်းလေးတွေနောက်ခံထည့်ပေးထားတာကိုလည်းအရန်ခံစားရပါတယ်ဆိုတော့ရေးလာပါတယ်အောင်နိုင်ဆိုးဆိုတဲ့တော်ရရှင်ကလည်း VOA သတင်းတွေအတွက်ကျေးဇူးတင်ပါတယ်ဆိုတော့အခုလို့ရေးလာပါတယ
်တာလီစွာပါ VOAVOA ကထုတ်လွှင့်ပြသပေးတဲ့မြန်မာသတင်းတွေကိုမြန်မာနိုင်ငံရဲ့ဝေးတနေရာကနေသတင်းတွေနားထောင်လို့ရနေတဲ့အတွက်ကျေးဇူးတင်ပါတယ်။ VOA ရဲ့ဝိုင်းတော်သူဝိုင်းတော်သားများနဲ့အတူမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးစမ်းမပျော်ရွှင်ပြီးပြည်သူတွေလိုလားတောင်းတနေတဲ့ဒီမိုကရေစီနိုင်ငံကြီးအမြန်ဆုံးဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ်
။ဟုတ်ကဲ့ပါ။ဒီမိုကရေစီနိုင်ငံကြီးအမြန်ဆုံးဖြစ်ပါစေလို့အားလုံးရည်တံဆုတောင်းနေကြပါတယ်။ဆိုမြင့်ဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့ပွင့်လင်းမြင်သာမှုရှိမှလူငယ်တွေအမြင့်ကျဲတိုင်းပြည်တိုးတက်မှာမဟုတ်မမှန်ခိုးချောင်ခိုးဝက်မတရားလုပ်နေတာတွေမရမျက်ွယ်ဆိုတာမရှိတော့မှလို့သူ့ရဲ့အမြင်ကိုရေးလာပါတယ်နောက်ထပ်ရေးလာတဲ့သောရရှင်တစ်ယောက်ကတော့ Hello VOA ရေးတဲ့ည9နာရီကနေ10နာရီအစီအစဉ်ကိုအရင်ကားလိုမျိုး YouTube Channel ကနေလွှင့်ပေးပါအောင်ဗျာတဲ့ Facebook က VPN ကြောင့်လား Internet Connection ကြောင့်လားတော့မသိနားထောင်ရတာအဆင်မပြေလို့ပါ YouTube စာမျက်နှာကနေနားထောင်ရတာကျွန်တော်အတွက်ပို့ပြီးအဆင်ပြေပါတယ်တဲ့ဟုတ်ကဲ့ပါဒီသောရရှင်တွေလိုမျိုး YouTube ကနေနားထောင်နေတဲ့သောရရှင်တွေလည်းရှိမယ်ထင်ပါတယ်နော်ဒါကြောင့်မလို့ကျွန်တော်တို့အစီအစဉ်တွေကိုဒီလူမြင်တန်ကြာကဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့တပြိုင်နက်တည်းမှာ Facebook စာမျက်နှာကနေရောနောက်ပြီးတော့ YouTube စာမျက်နှာကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်တကယ်လို့ဓာတ်ရိုက်မကြည့်လိုက်ရအောင်ဆိုရင်လည်းအဲ့ဒီ Facebook စာမျက်နှာမှာကောနောက်ပြီးတော့ YouTube စာမျက်နှာဒါမှမဟုတ်လည်းကျွန်တော်တို့ VOA မြန်မာပိုင်း Internet စာမျက်နှာမှာသွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုလို့ရပါတယ်နော်သတင်းတွေကိုလည်းဖတ်ရှုလို့ရပါတယ် Internet line နေကြောင်းတနေရာမဟုတ်တနေရာအဆင်ပြေအောင်လို့နေရာမျိုးစုံကနေတင်ပေးထားတာဖြစ်ပါတယ် Zero ဆိုတဲ့တော်ရရှင်ရေးလာတဲ့စာလေးကိုလည်းဆက်ပြီးဖော်ပြပေးကြပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုလိုစီစဉ်ကောင်းလေးတွေကိုအမြဲတင်ဆက်ပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ခင်ဗျ Internet အပိတ်ခံရတဲ့ဒေသကမှ VOA ကသတင်းတွေဖတ်ဖို့အခက်အခဲဖြစ်နေပါတယ်အခုက 2G နက်နဲ့ပို့လိုက်တာပါ email ကနေ VOA ရဲ့သတင်းလေးတွေယူခြင်းပါတယ် website တွေဘာညာဝင်ရတာမလွယ်ကူလို့ကျွန်တော် email လိမ့်စာလေးလည်းဒီကနေပို့လိုက်ပါတယ်ကျွန်တော်ရဲ့ mail တွေကို VOA ရဲ့သတင်းလာတွေပို့ပေးစေခြင်းပါတယ်နော
်ဟုတ်ကဲ့ဒီတော်ရရှင်က Internet နဲ့အဆင်မပြေသူ Facebook တို့ဘာတို့ကနေပြီးတော့သတင်းတွေကိုဖတ်လို့မရဘူးဆိုလို့သူ့ရဲ့ email လိပ်စာနဲ့သတင်းတွေကိုပို့ပေးလိုက်ပါတယ်နော်အခုချိန်တော့ဆိုရင်တော့ရရှိလောက်ပြီးထင်ပါတယ်ရှင်ဖွင့်လာတဲ့တော်ရရှင်တချို့ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်နော်တော်ရရှင်ဒီရောက်ကတော့အကောင့်မဖော်ပြဖို့အထူးမြတ်တာရက်ခံပါတယ်ဆိုတော့နာမည်လှုပ်ဝဲထားဖို့ပြောလာတာပါသူကပြည်သူတို့အနေနဲ့ကိုယ်တိုင်ခံစားနေရတာကိုရင်ဖွင့်တင်ပြပါရစေတဲ့
မြန်မာနိုင်ငံမှာစစ်ဘေးကပ်ဘေးကြုံနေရချိန်နိုင်ငံအာဏာယူထားသူတွေစီကဘာအကူအညီအထောက်ပံ့မှမရတော့ပြည်သူတို့အနေနဲ့စိတ်မကောင်းဝမ်းနည်းမိပါတယ်မကြေနပ်မှုတွေဒေါသတွေလည်းဖြစ်မိပါတယ်ပြည်သူတွေတတိယလှိုင်းကိုဗစ်ရောဂါဖြစ်ကြတော့ဆရာနာရှင်တွေဟာကိုဗစ်စင်တာတွေလုံမပေးကြပါဘူးကိုဗစ်ဖြစ်သူတွေသေဆုံးသူတွေရဲ့မိသားစုတွေကိုလည်းအထောက်ပံ့တွေဘာမှမပေးခဲ့ကြပါဘူးအမေစုလက်ထက်ကဆိုကိုဗစ်ဖြစ်သူတွေကိုအပြည့်အဝစေဝါကူတာပေးတယ်အခမဲ့ထမင်းကျွေးမွေးတယ်အထောက်ပံ့တွေပေးတယ်ယခုတော့ပြည်သူတွေဟာဆရာနာသိမ်းမှုကြောင့်ဇီဝပြက်ဘဝပြက်နေချင်းယောဂါစုကြီးပါကြုံတွေ့ရတော့ကံဆိုးမှသွားလျာမိုးလိုက်လို့ရွာအဖြစ်ဆိုးတွေအသေးဆိုးတွေနဲ့ကြုံခဲ့ရပါတယ်ဇာယေသူတို့မိသားစုဆိုကိုဗစ်တက်တရာလိုင်းမိသားစုလိုက်ဖြစ်ကြပါတယ်တေလူမျောပါပါပဲကံကောင်းလို့ခရိယံဖရာကျောင်းကိုဗစ်စင်တာမှာကုသရတယ်တက်တာလို့ဆင်းလာတော့လေခရိယံဖရာကျောင်းကထိုးပေးတဲ့ကိုဗစ်ဆေးတွေကိုနှစ်ကြိမ်လုံးထိုးရတယ်အခုလေ900ကျပ်တန်းထမင်းမှာကျွေးထားတယ်ဘယ်မှာလဲစစ်အစိုးရကိုဗစ်စင်တာတွေထောက်ပံ့မှုတွေဒါလေးပြောချင်တာပါ
နိုင်ငံရေးပြည်ပခါစစ်ရေးပြည်ပခါနဲ့ကမ္ဘာကပ်ဆိုးကြီးလဲရင်ဆိုင်နေရတဲ့မြန်မာပြည်သူတွေအတွက်ထောက်ပံ့မှုတွေအထူးလိုအပ်ပါတယ်ဆိုပြီးဒီသောရရှင်စာရေးရှင်ဖွင့်လာတာဖြစ်ပါတယ်
နောက်ထပ်သောရရှင်တယောက်ကတော့ဟိုဒီလောက်တော့ကပဲစာရေးထားတဲ့သောရရှင်တယောက်ဖြစ်ပါလေ။ဒါပေမဲ့သူကဒီတစ်ခေါက်လည်းနာမည်မဖော်ပြပါနဲ့ဆိုပြီးတော့စာရေးလာတာပါ။ဒီတစ်ခေါက်မှာတော့
နာမည်မဖော်ပြပါနဲ့။ဒါကတော့ဒုတိယမေကွန်းပါ VOA ပထမစာရေးတဲ့ရက်ပိုင်းအတွင်းမှာပဲလူ၁၁ယောက်ကိုစစ်တပ်ကမီးရှို့တတ်တာကြားရပါတယ်။နောက်ပြီးဒီဇင်ဘာ၁၂ရက်နေ့ညာ9နိုင်ကြတော့ကိုရေးတဲ့စာလေး VOA ကဖတ်လို့နားထောင်ရပြီးရက်ပိုင်းအတွင်းမှာပဲအိမ်ကဖုန်းခေါ်လာပါတယ်။ကျွန်တော်တို့ဒေသကတတ်ခံရတဲ့အကြောင်းတွေရွာမီးရှို့ခံရတဲ့အကြောင်းတွေပေါ့ဗျာစုံစမ်းကြည့်တော့လေဟုတ်နေပြန်တယ်ကျွန်တော်စားပေါ်တောက်ဖက်ကိုတိုးဆိုတဲ့လူလဲပါသွားပါတယ်အဲ့ဒီတော့မေးချင်တာက UN တို့ EU တို့ US တို့ ICC တို့ကပြစ်မှုမထင်ရှားသေးလို့လားရာဇဝတ်မှုမမြောက်သေးလို့လားတက်တည်မခိုင်လုံသေးလို့လားဘာကိုစောင့်ဆိုင်နေတာလဲမသိလို့မေးကြည့်ချင်ပါတယ်ဗျာသူတို့ကပြောလိုက်ရင်ပြင်းပြင်းထန်ထန်ရှုတ်ချတယ်တို့ကန့်ကွက်ပါတယ်တို့နဲ့ပဲနှုတ်ဤဆောင်မခြင်းနဲ့ပဲလုပ်နေတာပါအဲ့ဒီလောက်နဲ့မပြီးပါဘူးလို့ပြောပေးပါ VOA ရေကျွန်တော်ရေးတာတစ်ဖက်ကအကူအညီတွေရပါစီတော့ဆိုတဲ့အတွေးနဲ့ရေးတာပါကုလသမဂ္ဂအဖွဲ့တွေကိုအားမရလို့ပေါ့ဗျာတကယ်တော့ကျွန်တော်တို့ညီကိုမောင်နှမတွေအားလုံးမိဘတွေနဲ့အတိုက်ခံလုပ်ပြီးရရလက်နဲ့ဆွဲကန်ပြီးတော်လှန်နေတာပါညီတွေညီမတွေတင်နှန်းအရင်တက်တော့အခုဆိုရင်လက်လုပ်လေးတွေတောင်ကင်နေကြပါပြီVOA ဝိုင်းတော်သားတွေအားလုံးစိတ်ဤချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းနဲ့ပြည့်ပြည့်စုံကြပါစေလို့ဆုတောင်းပေးပါရယ်ဗျာ
မြန်မာနိုင်ငံမှာဒီလောက်အခြေအနေဆိုးတွေနဲ့ရင်ဆိုင်နေရပေမဲ့လေနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တကယ်တမ်းဘာမှမလုပ်ဖက်နဲ့နှုတ်လေးနဲ့ပဲပြောနေတာမပြီးပါဘူးဆိုပြီးတော့ဒီသောရရှင်စာရေးလာတာဖြစ်ပါတယ်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာလေးရက်ချင်ပါတယ်ရှင်သောရရှင်တွေအားလုံးအတွက်ပုံမှုအဆင်ပြေတဲ့တရင်ပတ်တစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပေးပါရယ်နော်
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်သချင်းတောင်းလွာတွေကိုတင်းငွေရီနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App နာမည်က VOA Bammy's ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bammy.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ view ကိုလည်းစာရေးကြပါအောင်နော်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်မေးသနာကြစီစဉ်တင်ဆက်တဲ့မြမပီမဘေးစာမြာကန္ဓာကိုနားဆင်ကြရတာပါခင်ဗျအခုဆက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့ကဘာမှာပညာသင်ကြားခွင့်မရတဲ့ပညာသင်ကြားကြရမယ့်အရွယ်ကလေးငယ်နဲ့လူငယ်လူရယ်တွေတန်းတဲ့ချီပြီးရှိနေပါတယ်ဘလို့အချက်တွေကဒီလိုပညာတက်မြောက်မှုအပေါ်တားဆီးမှုဖြစ်နေရတာလဲဆိုတာကိုပြောပြပေးထားပါတယ်မညညိုလင်ကပြောပြပေးထားပါတယ်ခင်ဗျာ
ဘာဘဝနိုင်ငံတွေမှာ
အတန်းနဲ့ချီတဲ့ကလေးငယ်တွေကြောင်းမတက်နိုင်တာအရေးအသွေးမြင့်ပညာရေးသင်ယူခွင့်မရကြတာဟာကမ္ဘာကောင်းဆောင်တွေအပေါ်နှိုးဆော်မှုတရားဖြစ်လာတယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့အစဉ်ခံစာတစ်ခုကိုဇန်နဝါရီလ24ရက်နေ့မှာကြားရောက်တဲ့နိုင်ငံတကာပညာရေးနေ့မှာပြောဆိုလိုက်ပါတယ်။နိုင်ငံတကာမှာပညာရေးအဆင့်တန်းမြင့်မာပြီးအနာဂတ်အတွက်ပညာရေးကဏ္ဍအရေးကြီးတာကိုအတိအမှတ်ပြုနိုင်စေဖို့အတွက်နှစ်စဉ်ဇန်နဝါရီလ24ရက်နေ့ကို International Day of Education နိုင်ငံတကာဆိုင်ရာပညာရေးနေ့ဆိုတာကို2018ခုနှစ်ဒီဇင်ဘာလ3ရက်နေ့မှာကျင်းပတဲ့ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာအတည်ပြုသတ်မှတ်ပြထားခဲ့ပါတယ်။အခုထိကမ္ဘာပေါ်ကကလေးလူငယ်258တန်းလောက်ဟာစာသင်ကျောင်းတွေမတက်ရောက်နိုင်ကြသေးတဲ့အပြင်အရွယ်ရောက်စလူငယ်တန်း600ကျော်ကလည်းစာမဖတ်တတ်သေးတာအခြေခံသင်္ချာမတွေ့တတ်တာတွေရှိနေသေးတယ်လို့ UNESCO ရဲ့လေ့လာမှုအချက်အလက်တွေမှာတွေ့ရပါတယ်။ဒါအပြင်ဒုက္ခသည်ကလေးငယ်ပေါင်း၄သန်းလောက်ဟာလည်းစာသင်ကျောင်းတွေကနေစွန့်ခွာခဲ့ကြရပြီးပညာသင်ကြားနိုင်မှုအခွင့်အရေးတွေချိုးဖောက်ခံနေကြရပါတယ်။လက်ရှိကြုံတွေ့နေကြတဲ့ COVID-19 ကမ္ဘာကပ်ရောဂါကြီးကလည်းပညာသင်ကြားမှုအတွက်အကျအတည်းတစ်ခုဖြစ်နေပြီးတန်းနဲ့ချီတဲ့ပညာသင်ကြားနေတဲ့ကလေးတွေနဲ့လူငယ်တွေအတွက်အနောက်ရှက်ဖြစ်နေရတယ်လို့လဲကုလသမဂ္ဂကဆိုပါတယ်။ဒါပေမဲ့လည်း COVID-19 အကျိုးဆက်တွေကိုထည့်မစင်းစားခင်ကတည်းကနိုင်ငံတွေမှာကလေးငယ်တွေဒန်းတူပညာသင်ယူခွင့်ကျဆင်းနေတာဖြစ်တယ်လို့ရော UNESCO ကပြောတာပါ။နိုင်ငံတွေရဲ့ဆင်းရဲမွေးတည်မှုတွေပြည်တွင်းပဋိပက္ခတွေကြားမှဒန်းတူညီများမှုမရှိတာတွေကစားတက်မြောက်မှုအတွေ့အဓိကအတားဆီးတွေဖြစ်နေပါတယ်။ဒါကြောင့်ဒီလိုနိုင်ငံတွေရဲ့စားတမ်းမြောက်မှုနှုန်းကိုကြည့်တဲ့အခါတချို့နိုင်ငံတွေဟာလူဦးရေရဲ့30ရာခိုင်နှုန်းနဲ့50ရာခိုင်နှုန်းလောက်သာစားတက်ကြတာတွေ့ရပါတယ်။ Newsweek သတင်းမဂ္ဂဇင်း website မှာတော့ကမ္ဘာပေါ်ကစားတမ်းမြောက်မှုအနည်းပါးဆုံးနိုင်ငံ12နိုင်ငံကိုဖော်ပြထားပါတယ်။အဲ့ဒီနိုင်ငံတွေကတော့ Nigeria, Sudan, Comoros, Iraq, Cote d'Ivoire, Sierra Leone, Afghanistan, Benin, Burkina Faso,Central African Republic, Mali နဲ့တောင်ဆူဒန်နိုင်ငံတွေဖြစ်ပါတယ်။တောင်ဆူဒန်နိုင်ငံရဲ့စားတမ်းမြှုပ်မှုနှုန်းကနိုင်ငံလူဦးရေရဲ့35ရာခိုင်နှုန်းပဲရှိတာပါ။တောင်ဆူဒန်မှာကျောင်းနေအရွယ်ကလေးဦးရေရဲ့80ရာခိုင်နှုန်းကကျောင်းမတက်နိုင်ကြပါဘူး။အများစုကမိန်းကလေးတွေဖြစ်ကြပါတယ်။သူတို့ရဲ့ဆင်းရဲမွေးတည်မှုအရွယ်မရောက်ခင်အိမ်အောင်ပြုရမှုအပြင်သူတို့ရဲ့ဓလေ့ထုံတဲ့အစဉ်လာတွေကြောင့်လည်းမိန်းကလေးတွေကစာသင်ကြားခွင့်မရကြတာပါ။မာလီနိုင်ငံမှာဆိုရင်လည်းလူဦးရေရဲ့35ရာခိုင်နှုန်းပဲစားတက်မြောက်ပြီးဆင်းရဲမှုတွေ၊ကလေးအလုသမားတွေ၊အရွယ်မတိုင်မီအိမ်အောင်ပြုရမှုတွေ၊လုံခြုံမှုမရှိတာတွေကြောင့်စားမတင်ကြားနိုင်ပဲရှိနေကြပါတယ်။ဒီနိုင်ငံတွေလိုပဲတခြားစားတက်မြောက်မှုနည်းပါးတဲ့နိုင်ငံတွေဟာစစ်ဘေးစစ်တမ်းနဲ့ပဋိပက္ခတွေ၊သဘာဝဘေးအန္တရာယ်တွေ၊ဆင်းရဲမွေးတည်မှုတွေ၊အစွဲအလန်းကြီးတဲ့ဓလေ့ထုံတမ်းတွေနဲ့ကြားမှခွဲခြားမှုတွေအကျန်းဖက်မှုတွေကြားမှာနေထိုင်နေကြရပြီးပညာသင်ကြားခွင့်တွေဆုံးရှုံးနေကြရတာပါပညာရေးဟာလူအခွင့်အရေးဖြစ်တယ်ပြည်သူကောင်းကျိုးနဲ့ပြည်သူတာဝန်ဖြစ်တယ်လို့တော့ကုလသမဂ္ဂကပြောဆိုထားပြီးပညာရေးစံနှုန်းဆင်းဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးကြီးမားချက်ချထားတဲ့အတိုင်းတက္ကသိုလ် 2030 မှာအောင်မြင်အောင်အကောင့်ထည့်ဖို့ကိုကြီးမားထားတယ်လို့တော့ဆိုပါတယ်ရှင
်မင်းကြီးလေးစီစဉ်တင်ဆက်တဲ့သတင်းတွေကတုဒအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုဆက်ပြီးတော့ကဘာတလွားကထူးခြားဆန်းပြတဲ့သတင်းလေးတွေကိုလည်းတင်ပြပေးပါအောင်မယ်ဒီတစ်ပတ်မှာတော့တရုတ်နှစ်သစ်ကူအတွက်ထိုင်းနိုင်ငံဘန်ကောက်မြို့ကအချုံပုံရောင်းတဲ့ဆိုင်တစ်ဆိုင်မှာကြောက်ကြောဂျယ်လီတွေကိုဝက်ကောင်းပုံစံဘဲကင်နဲ့ကြက်ပေါင်းစတဲ့အစားအသောက်ပုံစံတွေပြုလုပ်ဖန်တီးရောင်းချနေပါတယ်ဗီယက်နမ်နိုင်ငံကဗဟုပညာရှင်တယောက်ကတော့လာမယ့်တရုတ်နှစ်သစ်ကူကြားနှစ်အတွက်ကြားရုပ်ပေါင်း2000ကျော်ကိုဗဟုထုလုပ်မှာပါဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကတင်ပြပေးထားပါတယ်ခင်ဗျာ
တရုတ်နှစ်သစ်ကူအတွက်ထိုင်းနိုင်ငံဘန်ကောက်မြို့ကအချို့မှုရောင်းချတဲ့ဆိုင်တစ်ဆိုင်မှာကြောက်ကြောနဲ့ဂျယ်လီတွေကိုဝက်ကောင်းပုံစံဘဲကင်နဲ့ကြက်ပေါင်းစတဲ့အစားအသောက်ပုံစံတွေပြုလုပ်ဖန်တီးပြီးတော့ရောင်းချနေပါတယ်။နာမည်ကျိုင်အချို့မှုဆိုင်ကရောင်းချတဲ့အုံလို့ကြောက်ကြောဘူးတဘူးမှာပစ္စည်း6မျိုးပါရှိမှာဖြစ်ပြီးတော့အမေရိကန်ဒေါ်လာ28ဒေါ်လာကျတင်မှာပါ။တချို့ဇွေးဝယ်သူတွေအတွက်ကတော့တရုတ်ရိုးရာနှစ်ကူအတွက်ချက်ပြုတ်ရတဲ့အစားအသောက်တွေကိုတကယ်ချက်မဲ့အစားအခုလိုအချိုပွဲအစားအသောက်ပုံစံမျိုးစုံနဲ့အစားထိုးနိုင်တာကြောင့်ဈေးနှုန်းကတန်တယ်လို့ပြောကြပါဗျ။ဇန်နဝါရီလအစပိုင်းစတင်တီထွင်ရောင်းချခဲ့တာဖြစ်ပြီးလူကြိုက်များလို့တဲ့အတွက်ရောင်းရတာလက်မလဲဘူးလို့စိုက်ပိုက်ရှင်တူကပြောပါဗျ။ထိုင်းနိုင်ငံအပါဝင်နိုင်ငံအတော်များများမှာအစားအသောက်ကုန်စည်နှုန်းတွေကလည်းတက်နေတာပါ။တရုတ်နှစ်သစ်ကူဆင်နွှဲတဲ့အချိန်စားသုံးကုန်တွေပိုပြီးတော့ရောင်းချလေရှိပေမဲ့လေဒီနှစ်မှာတော့ကိုဗစ်ကရောဂါပြန့်ပွားမှုအသစ်တွေကြောင့်
ထိုင်းနိုင်ငံရဲ့ဝယ်လူအားဟာ17နှစ်အတွင်းအနည်းဆုံးဖြစ်နေပါတယ
်။ဗီယက်နမ်နိုင်ငံကအမှုပညာရှင်တယောက်ကတော့လာမယ့်တရုတ်နှစ်ကူဟာကြားနှစ်ကြားရောက်မှာဖြစ်တာကြောင့်ကြားပပစုစုပေါင်း2022ကောင်ကိုထုလုပ်ဖန်တီးနေပါတယ်။အသက်39နှစ်ရှိပြီဖြစ်တဲ့ပပပညာရှင်ငုယန်တန်ဖတ်ဟာတသားတုံးတွေကြောက်တုံးလိုပစ္စည်းတွေကိုသုံးပြီးကြားရုပ်တွေကိုဖန်တီးနေတာပါ။သူဟာပိန်းနေသားလိုတသားကိုအသုံးပြုပြီးတော့ရိုးရာယွန်းတဲ့တွေကိုဆေးချဲတဲ့နီးနဲ့ကြားရုပ်တွေကိုလည်းဆေးချဲနေပါတယ်။ကြားရဲ့အစင်းချောင်းတွေကိုဖန်တီးဖို့အတွက်ကြဲဥအခွန်တွေခရုကွန်တွေကိုသုံးပါတယ်။သူထုလုပ်တဲ့ကြားရုပ်တွေထဲမှာဂဝင်ကြောင်းနဲ့ထုလုပ်တဲ့ကြားရုပ်တွေလည်းပါဝင်ပါတယ်။ကြားရုပ်တစ်ရုပ်ကိုထုဖို့အတွက်အချိန်သတင်းပတ်6ပတ်ကြာမြင့်ပြီးတော့တချို့အရုပ်တွေဆိုရင်စေးသား10တက်လောက်တုတ်လင်းရတယ်လို့ငူရန်ထံဘက်ကပြောပါတယ်။နောက်ပြီးတော့ဒီကြားရုပ်တွေဟာအလားတက်တက်မဟုတ်ပဲအသုံးပြုနိုင်တဲ့ကြားရုပ်ပုံစံဆစ်လိပ်ပြာခွက်ကြားရုပ်တွေပါတဲ့စစ်တူရင်ကစားစရာမျိုးတွေကိုပါဖန်တီးမှဖြစ်ပြီးတော့စုစုပေါင်းအကောင့်2022ကောင်ရရင်တော့ဝဲလိုသူတွေကိုမရောချခင်မှာပြပွဲတစ်ခုလည်းကျင်းပသွားမှာပါခင်ဗျာ
။ကိုလံဘီယာနိုင်ငံမျိုးတော်ဘိုဂိုတာနဲ့တိတ်မဝေးတဲ့ဝါဒပီတာအရက်မှာစောက်ထိုးပြောင်းပြန်လှန်ထားတဲ့ပုံစောက်ထားတဲ့အိမ်တိမ်ကကိုဗစ် -19 ကာလကန့်သတ်ချက်တွေကြားမှာမောပန်းစိတ်ညစ်နေသူတွေလာရောက်အပန်းဖြေစရာနေရာတစ်ခုအဖြစ်တည်ဆောက်ထားပါတယ်။ကိုလံဘီယာမှာမိသားစုနဲ့အတူနေထိုင်နေတဲ့ Austria နိုင်ငံသား Fritz Che ကဒီအိမ်ကိုဖန်တီးထားတာပါ။အိမ်ထဲမှာဝင်လိုက်တာနဲ့မျက်နှာချက်ပေါ်မှာလမ်းလျှောက်နေတာမျိုးလူတွေအားလုံးပြောင်းပြန်စောက်ထိုးလို့ဖြစ်နေပြီးအိမ်နောက်ပြိပောကတွေရေချိုးတဲ့နေရာအားလုံးကခေါင်းပေါ်မှာရောက်နေအောင်လည်းဖန်တီးထားပါတယ်။2015ခုနှစ်က Austria နိုင်ငံကိုမြေးတွေနဲ့သွားလေရင်အလားတူအိမ်ကလေးကိုတွေ့ခဲ့တာကြောင့်စိတ်ကူးရပြီးတော့အခုလိုဆောက်လိုက်တာလို့ Fritz Che ကပြောပါတယ်။ COVID-19 ကရောဂါကူးစက်မှုတွေကြောင့်ဆောက်လုပ်ရေးကျကျနေခဲ့ပြီးပြီးခဲ့တဲ့သုံးဘက်ကမှအိမ်ကိုစတင်ဖွင့်လှစ်ခဲ့တာပါရှင
်။အသက်19နှစ်အရွယ်ဗြိတိသျှနဲ့ဘယ်လ်ဂျီယံနိုင်ငံသူလေယာဉ်မှူးဇာရာရာသာဖို့ဟာတကူတော်လေယာဉ်ငယ်နဲ့ကမ္ဘာတစ်ပတ်ပတ်နိုင်တဲ့အသက်အငယ်ဆုံးအမျိုးသမီးအဖြစ် Guinness ကမ္ဘာမှတ်တမ်းဝင်သွားပါတယ်။သူရဲ့ခီးစဉ်ဟာ9လတာကြာမြင့်ခဲ့ပြီးကမ္ဘာတိုက်ကြီး9တိုက်ကိုဖျက်ဆီးခဲ့ပါတယ်။မိုင်ပေါင်း 32,000 ကျော်ပြန်တန်းခဲ့ပြီးမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း52နိုင်ငံကိုဖျက်ဆီးခဲ့တာပါ။လန်ခီးမှာလေပြင်းမုန်တိုင်းတွေ၊လေရင်တိမ်းဆောင်းသွားတာတွေ၊မိုးတွေကြောင့်မျောလင့်ထားတာထက်ခရီးပိုကျခဲ့တယ်လို့ဇာရာရာသာဖို့ဒ်ကပြောပါတယ်။ကမ္ဘာတစ်ပတ်လို့သတ်မှတ်ပြောဆိုနိုင်မှုအတွက်ကမ္ဘာတစ်ဖက်တစ်ချက်စီမှာရှိနေတဲ့အင်ဒိုနီးရှားနိုင်ငံကဂျမ်ဘီမြို့နဲ့ကိုလံဘီယာနိုင်ငံကတူမာကိုမျိုးရီစီကိုရောက်ရှိဆင်းသက်နိုင်ရမှာပါသူဟာအသက်14နှစ်အရွယ်ကတည်းကအဖေဖြစ်သူနဲ့လေရင်မောင်းတင်ခဲ့ပြီးတော့2020ခုနှစ်မှာတော့လေရင်မောင်းခွင့်လိုင်စင်ရခဲ့သူလည်းဖြစ်ပါတယ်အာကာသယာဉ်မှူးတဦးဖြစ်ချင်တဲ့ Rutherford ဟာသူ့ခရီးစဉ်ကြောင့်သိပ္ပံနည်းပညာနဲ့လေရင်မောင်းအတက်တွေမှာအမျိုးသမီးတွေအနေနဲ့စိတ်ဝင်စားအားတက်လာစေမယ်လို့မျှော်လင့်ပါတယ်ခင်ဗျာ
ကိုငင်းကြမ်းနဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်တဲ့ကဘာတလွားကထူးခြားဆန်းပြတဲ့သတင်းတွေကိုနားဆင်ကြကြရပါတော့ခင်ဗျာ။ View American အတန်းကနေတင်းငွေနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်။အခုဆက်ပြီးတော့တင်းငွေနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတလက်တင်ပြပေးပါအောင်မယ်ခင်ဗျာ။ Internet အသုံးပြုတာတွေကိုပိတ်ပင်နိုင်တဲ့ Internet လုံခြုံရေးဥပဒေသစ်ကိုမြန်မာစစ်ကောင်စီကပြဋ္ဌာန်းဖို့စီစဉ်နေပါတယ်။ဒီဥပဒေကြမ်းအဆိုအရ Internet တက်နေသူကိုတခြားနိုင်ငံကနေတက်နေတယ်လို့ယူဆရအောင်ခြေရပြောက်ပေးတဲ့ VPN app အသုံးပြုရင် Internet ပေါ်ကနေလောင်းကစားပြုရင်ထောင်ဒဏ်တစ်နှစ်ကနေ3နှစ်ငွေဒဏ်သိန်း50အထိပြစ်ဒဏ်ပေးနိုင်အောင်လည်းရေးဆွဲထားတယ်လို့တက်ကြွလှူရှာသူတွေကပြောပါတယ်။ဥပဒေမူကြမ်းကိုမနစ်ကထုတ်ပြန်ထားခဲ့ပြီးလာမယ့်အပတ်မှာအတည်ပြုပြဋ္ဌာန်းနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ။မြောက်ကိုရီးယားဟာတာလတ်ပစ်ပက်ထိန်တုံးကြီးဒဇင်းကိုတင်းငွေနေနဲ့အစောပိုင်းကစမ်းသပ်ပြလွှတ်လိုက်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။လွန်ခဲ့တဲ့၄နှစ်အတွင်းစမ်းသပ်ခဲ့သမျှမှာအဝေးဆုံးပြစ်နိုင်တဲ့ဒုံးကြီးဖြစ်ပါတယ်။ဒါဟာဒီတလအတွင်း17ကြိမ်မြောက်ပြစ်ခတ်ခဲ့တာဖြစ်ပြီးတလအတွင်းမှာစမ်းသပ်မှုစံချိန်တင်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။COVID-19 ကာဝယ်ဆေးထိုးပြီးကြောင်းကပ်ပြားအတုတွေလုတ်ပြီးဒေါ်လာတသန်းခွဲလောက်ရယူခဲ့တဲ့ Long Island အရက်ကသူနာပြုတ်နေရောက်ကိုနယူးယောက်ပြည်နယ်အာဏာပိုင်တွေကဖမ်းဆီးလိုက်ကြပါတယ်။နယူးယောက်ကာဝယ်ဆေးထိုးအချက်အလက်အင်တာနက်စီးရင်မှာအချက်အလက်လွဲတွေကိုထည့်သွင်းခဲ့ကြတယ်လို့အာဏာပိုင်တွေကပြောပါတယ်ခင်ဗျာ။ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။သောရရှင်တို့ အနေနဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာပါဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Nick Ivanov တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇဝန်လိုက်ပါဒီကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ချီပါရခင်ဗျာ။တော်ရရှိမှန်တဲ့ကွာမြန်မာပြည်သူပြည်သားအားလုံးပြည်နယ်ရဲ့ခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြေဝနိုင်ကြပါစေခင်ဗျာ
from the Voice of America, Washington.